ဒီနေ့အောက်တိုဘာလ3ရက်နေ့ဒီလွန်ခဲ့တဲ့ပတ်တွေကစိတ်ကိုလေ့လာပြီးပရမတ်ထတရား4ပါးဆိုတာရှိခဲ့တယ်နော်ပရမတ်ထတရား4ပါးကစိတ်ရယ်စေတသိက်ရယ်ရုပ်ရယ်နိဗ္ဗာန်ရယ်ဆိုပြီးတော့အဲပထမထတရားကိုအကျယ်လေ့လာပြီးပြီနော်စေမျိုးပေါင်း89ပါးသို့မဟုတ်121ပါဆိုပြီးတော့အဲဒီနေ့စေတသိက်ပိုင်းကိုစပြီးတော့လေ့လာမယ်စေတသိက်ပိုင်းမှာကတော့စေတသိက်တွေကိုလည်းပြမယ်ပြီးတော့ဒီစေတသိက်တွေနဲ့စိတ်တွေနဲ့ရှင်တယ်လို့ခေါ်တာပေါ့လေရှင်တယ်ဆိုတာအတူတူဖြစ်တာဒါစိတ်နဲ့ပဲစေတသိက်နဲ့ကအတူတူဖြစ်နေတယ်မဖြစ်နိုင်ဘူးဆိုတာစိတ်ဘက်ကနေကြည့်တာကတစ်မျိုးစေတသိက်ဘက်ကနေကြည့်တာကတစ်မျိုးနော်အဲ့ဒီလိုလေးလာကြမယ်အဲ့တော့ပထမဥစွာစေတသိက်ဆိုတာဘာလဲနော်ဟိုအစားလုံးကလည်းထည့်တော့ပြောခဲ့ပါတယ်အဲ့တော့စေတသိက်ဆိုတာဘာလဲဆိုတော့စေတသိက်ဆိုတာစိတ်ကိုမှီပြီးတော့ဖြစ်တဲ့တရားလို့ဒီလိုဆိုလို့ပါနော်စိတ်ကိုအမှီပြုပြီးတော့ဖြစ်တဲ့တရားဒါကိုပဲစိတ်၌ဖြစ်သောတရားလို့ဒီလိုကျမ်းဂန်ထဲမှာတုံးအဲ့တော့စိတ်ဆိုတဲ့သဘာဝတရားတစ်ခုရှိနော်စိတ်ဆိုတာကအာယုံသိမှုတက်တက်ကလေးကိုဒါစိတ်လို့ခေါ်တယ်အဲ့ဒီစိတ်နဲ့အတူတူဘာတွေဖြစ်တယ်လဲအခုဒီနေ့လေ့လာမယ်စေတသိက်ဆိုတာတွေဖြစ်တယ်အဲ့တော့ဒီစေတသိက်ဆိုတာတွေကအင်္ဂလိပ်လိုဆိုရင် mental states လို့ခေါ်တဲ့ဟာတွေနော် mental factors လို့လည်းဘာသာပြန်တယ် mental states လို့လည်းပြန်တယ်စိတ်ဖြစ်ပုံလေးတွေပဲအမှန်ကတော့အဲ့ဒါကိုစေတသိက်လို့ခေါ်တယ်စေတသိက်ဆိုတာဘာကိုစေတသိက်လို့ခေါ်လဲဆိုရင်စိတ်ကိုမှီပြီးတော့ဖြစ်တတ်တဲ့တရားเนาะအဲ့ဒီစေတသိက်တွေကလည်းစိတ်ကိုချေလှည်တယ်ချေလှည်တယ်ဆိုတာကောင်းတဲ့စေတသိက်တွေနဲ့တွဲမိတဲ့အခါမှာဒီစိတ်ကိုကောင်းတဲ့စိတ်လို့ခေါ်လိုက်တယ်မကောင်းတဲ့စေတသိက်တွေနဲ့တွဲမိတဲ့အခါဒီစိတ်ကိုမကောင်းတဲ့စေတသိက်စိတ်လို့ခေါ်လိုက်တယ်เนาะစိတ်ကဘာနဲ့တူလဲဆိုရင်ရေအယောင်မရှိတဲ့ရေလို့ပေါ့အဲ့ဒီအနီရောင်ထက်လိုက်တဲ့အခါမှာရေကအနီဖြစ်သွားတယ်အစိမ်းရောင်ထက်လိုက်တဲ့အခါမှာရေကအစိမ်းဖြစ်သွားတယ်ကောင်းတဲ့စေတသိက်တွေနဲ့တွဲမိသွားတဲ့အခါမှာဒီစိတ်ကကုသိုလ်စိတ်ပဲကောင်းတဲ့စိတ်ပဲတင်တယ်တဲ့စိတ်ပဲမကောင်းတဲ့စိတ်တသိတဲ့ပြောမိတဲ့အခါကျဒီစိတ်ကမကောင်းတဲ့စိတ်အကုသိုလ်စိတ်ပဲအဲ့ဒီဒါကြောင့်မို့ဟိုလက်ဒီဆရာတော်ဘုရားကြီးကစိတ်၌မိတွဲစိတ်ကိုချေ50နှစ်ဒွိစိတ်တသိလို့ဒီလိုလင်္ကာလေးရေးထားတယ်ဒွိဆိုတာနှစ်ပေါ့နော်50နှစ်ဒွိဆိုတာ52ခုစိတ်ကိုမိပြီးတော့စိတ်ကိုချေထဲတဲ့တရားတွေတဲ့အားလုံးဘယ်နှခုရှိတယ်လဲဆိုရင်52ပါးရှိတယ်နော်အဲ့ဒီစေတသိက်52ပါးရှိတော့ဒီစေတသိက်ရဲ့လက္ခဏာကိုပထမသိဖို့လို့နော်ဘယ်လိုလက္ခဏာနဲ့ပြည့်စုံတဲ့တရားကိုစေတသိက်လို့ခေါ်တယ်လဲဒါကဒီနေ့ပြည့်တဲ့စာရွက်တတိယအရွယ်မှာကြည့်လိုက်အဆုံးစေတသိက်လက္ခဏာ4ပါးဆိုတာတွေ့တယ်နော်အဲ့ဒါစေတသိက်ဟုတ်မဟုတ်ကိုစစ်ဆေးခြင်းရင်ဒီလက္ခဏာ4ပါးနဲ့စစ်ဆေးရမယ်နံပါတ်1ကဘာလဲတော့စိတ်နှင့်အတူဖြစ်ခြင်းစိတ်နဲ့တပြိုင်နက်ဖြစ်ချင်းလို့ဆိုတယ်နော်အတူလည်းဖြစ်တယ်တပြိုင်နက်လည်းဖြစ်တယ်စိတ်ဖြစ်တဲ့အခိုက်အတန့်မှာပဲဒီစေတသိက်ကလည်းဖြစ်ရမယ်ဒါစိတ်ကအရင်ဖြစ်သွားပြီးတော့စေတသိက်ကနောက်မှလိုက်ဖြစ်ရမယ်လို့ဒီလိုမဟုတ်ဘူးတပြိုင်နက်တော့ခဏနော်ခဏဆိုတာအဘိဓမ္မာမှာပြောလိုက်ရင်ခဏဆိုတာတကယ့်ကိုအလွန်တိကျတဲ့ခဏဟို billion of a second more than a billion of a second အဲ့လိုခဏကိုအဘိဓမ္မာမှာခဏလို့သုံးတယ်နော်အဲ့တော့စိတ်နဲ့အတူဖြစ်ချင်းနောက်တစ်ခုကပါတော့နံပါတ်2ကစိတ်နှင့်အတူချုပ်ခြင်းပျောက်သွားတဲ့အခါမှာလည်းပဲစိတ်နဲ့အတူတူပဲပျောက်သွားမယ်စိတ်ကအရင်ပျောက်ပြီးတော့စေတသိက်ကနောက်မှပျောက်တာမဟုတ်ဘူးလေနော်စေတသိက်ကအရင်ပျောက်ပြီးတော့စိတ်ကနောက်မှပျောက်တာမဟုတ်ဘူးစိတ်ပျောက်တာနဲ့တရားနဲ့စေတသိက်လည်းပျောက်စိတ်နဲ့စေတသိက်ကဗျိုင်းတူချုပ်ရမယ်ဗျိုင်းတူပျောက်ွယ်ရမယ်နံပါတ်3ကပါတော့စိတ်နှင့်တူသောအာယုံရှိခြင်းတဲ့အာယုံဆိုတာအင်္ဂလိပ်လို object လို့ခေါ်တဲ့ဟာလေနော်မြင်စရာကြားစရာနံစရာဓာတ်တွေကိုအာယုံလို့ခေါ်တယ်။အခုကြည့်လိုက်တဲ့အခါမှာတစုံတစ်ခုကိုမြင်နေဆိုရင်ဒါပါလေမြင်စရာအာယုံနော်ပြောလို့ကြားရတယ်အခုဒါပါလေအတန်ဟာကြားစရာပါလေအဲ့ဒီလိုအာယုံစရာတွေရှိတော့ကိုစိတ်ကမြင်စရာကိုအာယုံပြုရင်စေတသိက်ကလည်းမြင်စရာကိုပဲအာယုံပြုရတယ်။စိတ်ကအတန်ကိုအာယုံပြုရင်စေတသိက်ကလည်းအတန်ကိုပဲအာယုံပြုရတယ်။ဒါစိတ်ကအာယုံပြုတာတခုစေတသိက်ကအတခြားဟိုတခြားမတူတဲ့အာယုံတခုယူနေလို့ဒီလိုမရှိအောင်အဲဒါကြောင့်မို့စေတသိက်သည်စိတ်ယူတဲ့အာယုံကိုပဲယူရမယ်နော်စိတ်နဲ့စေတသိက်ဒါမှမဟုတ်လည်းအတူတူဖြစ်တာအဲတော့ အတူတူလည်းဖြစ်တယ်အတူတူလည်းချုပ်တယ်အာယုံလည်းတွေ့ရမယ်နော်အာယုံလည်းတွေ့ရမယ်ပြီးနောက်တစ်ခုကပါတော့စိတ်နှင့်တူသောမှီယာရှိခြင်းစိတ်ဆိုတာအဘိဓမ္မာသဘောအရာအလကားမဖြစ်ဘူးမှီယာမရှိဘဲမဖြစ်ဘူးမှီယာဆိုတာရှိရတယ်နော်ပါဠိလိုဝုထုလို့ခေါ်တယ်အဲ့ဒါဟုတ်လားမှီယာဒါတတိယပိုင်းကျတော့အဲ့ဒီညာလေးလေ့လာလိမ့်မယ်အဲ့ဒီဒီမီယာဆိုတာကဆိုတော့မျက်လုံးကိုမီယာလို့ခေါ်တယ်နော်မျက်လုံးအကြည့်တတ်ပေါ့ဟုတ်လားဟိုနားကိုမီယာလို့ခေါ်တယ်နော်နှာခေါင်းကိုမီယာလို့ခေါ်တယ်မျက်လုံးကိုအမီပြုတ်ပြီးတော့မြင်တဲ့စိတ်ဖြစ်မြင်တဲ့စိတ်ဟာမျက်လုံးမရှိရင်မဖြစ်ပေါ်နိုင်ဘူးနော်ကြားတဲ့စိတ်ဟာနားမရှိရင်နားအကြည့်တတ်ပေါ့နော်မရှိရင်မဖြစ်ပေါ်နိုင်ဘူးအဲ့ဒါကြောင့်မို့စိတ်ဟာထိုးထိုးဝုထုလို့ခေါ်တဲ့ဒီစက်မျက်စိအကြည့်တတ်စတဲ့ကိုအမီပြုတ်ရအဲ့တော့စိတ်ကမျက်စိကိုအမိပြုတယ်ဆိုရင်စိတ်တိတ်ကလည်းဒီမျက်စိကိုပဲအမိပြုရမယ်အဲ့ဒီလိုအမိပြုရခြင်းလည်းပဲတူရမယ်ဒီအင်္ဂါလက္ခဏာ၄ချက်နဲ့ပြည့်စုံရင်ဒါပါလေစိတ်တိတ်ပဲเนาะဒါကြောင့်မို့ဟမ်အာဘေ့စ်လို့တော့အဲ့တော့ပြန်ပြောတော့မစိတ်တိတ်လက္ခဏာ၄ပါးပါတော့စိတ်နှင့်အတူဖြစ်ခြင်းစိတ်နှင့်အတူချုပ်ခြင်းစိတ်နဲ့တူသောအာယုံရှိခြင်းစိတ်နဲ့တူသောပြီးရာရှိခြင်းဟုတ်ပြီဒီအင်္ဂါလက္ခဏာ၄ပါးနဲ့ပြည့်စုံတဲ့တရားကိုစေတသိက်လို့ခေါ်တယ်နော်ဒါကြောင့်မို့လေဒီဆရာတော်ကြီးကလာကြပြီလင်္ကာလေးတွေကလုံမှတ်လို့ကောင်းတယ်ကြက်လို့ကောင်းတယ်ဖြစ်ပြက်မှီအာတူလေးပြာအင်္ဂါရှင်နမိတ်နော်ဖြစ်ပြက်မှီအာပြီးဆိုတာမှီအာအာဆိုတာအာယုံပေါ့တူလေးပြာအင်္ဂါရှင်နေမယ်နော်ဒီအင်္ဂါ၄ပါးနဲ့ပြည့်စုံတာပေါ့ခုနစိတ်နဲ့မိတွယ်စိတ်ကိုချဲ50နှင့်တွိတ်စေတသိက်ဆိုပြီးတော့လေဒီဆိုတော့ဘုရားကြီးလင်္ကာရေးကြတာရှိတယ်။ဟောမီဒီအင်္ဂါ၄ပါးလက္ခဏာနဲ့လက္ခဏာ၄ပါးနဲ့ပြည့်စုံရင်ဒီတရားကိုစေတသိက်လို့ခေါ်ရတယ်နော်အဲ့တော့စေတသိက်ဟာစိတ်မှတည်ခြားဖြစ်တဲ့သဘာဝတရားတစ်ခုနော်ပရမတ္ထတရားတစ်ခုအမှန်တရားတစ်ခုလို့ဆိုလို့အဲ့ဒီစေတသိက်ပေါင်း52ပါးရှိတယ်လို့ပြောတယ်နော်ဒီနေ့အဲ့ဒီ52ပါးကိုတစ်ခုချင်းလေ့လာသွားရအောင်အဲ့တော့ဒီနေ့စေတသိက်တွေထဲမှာတွေ့တဲ့ဟာတွေ့မှန်ဟာတွေဟာအခုခေါ်နေတဲ့ခုနပြောတဲ့ mental state ဆိုတာတွေဖြစ်မယ် emotion ဆိုတာတွေဖြစ်မယ်နော်ဒါတွေဟာအကုန်လုံးဒီစေတသိက်ထဲမှာအကုန်ပါနေတယ်စိတ်ကတော့ခုနပြောသလိုစိတ်ဆိုတာအမှန်ကသူ့ရဲ့အာယုံတိတတ်တဲ့သဘောတရားအနေနဲ့သူက neutral ပဲသို့တော့ကောင်းတဲ့နဲ့တွဲမိတဲ့ခါကောင်းတဲ့စိတ်မကောင်းတဲ့နဲ့တွဲမိတဲ့ခါမကောင်းတဲ့စိတ်ဖြစ်အခုဒီစိတ်တိတ်တွေကတော့အဲ့ဒီစိတ်ကိုခြေထည်မဲ့ဟာလေအဲ့ဒီစိတ်တိတ်တွေ52ပါးကိုလည်းပဲစိတ်မှာတုန်းကလိုပဲအုတ်စုခွဲထားနော်စိတ်မှာတုန်းကလောကီစိတ်လောကုတ္တရာစိတ်ကာမဝဆရာစိတ်ရူပဝဆရာစိတ်အရူပဝဆရာစိတ်စသဖြင့်အုပ်စုခွဲထားတယ်လို့ဒီမှာလည်းပဲအုပ်စုခွဲထားလိုက်နော်ပထမအုပ်စုကဘာလဲတော့အင်းမဟုတ်ဘူးပထမဆုံးကဘာလဲအညတမန်စေတသိက်33ပါနော်အညတမန်စေတသိက်33ပါအဲ့ဒီအညတမန်စေတသိက်33ပါမှာမှတပ္ပစိတ္တသာဓရဏစေတသိက်က9ပါပကိန်းစေတသိက်က6ပါအဲ့လိုတွားလိုက်ထပ်ပြီးတော့ခွဲရအောင် subdivision နော်အဲ့တော့ပထမဆုံး73ပါးကိုဘာလို့ခေါ်လဲအညတမန်စေတသိက်ပါဠိလိုကြတော့အညတမနာဟမ်အညတမန်စေတသိက်အညတမန်ဆိုတာဘာလဲအညဆိုတာကအာသာတဘာနော်တဘာတခြားကိုအညလို့တမနာဆိုတာကတူတာဆက်ဆံ common ဖြစ်တာဒါကြောင့်အညတမနာဆိုတာဘာလဲဆိုရင် common to others လူများနဲ့တခြားတဘာနဲ့ဆက်ဆံဆိုလိုတာကတော့ကိုကောင်းတဲ့စိတ်နဲ့ကောမကောင်းတဲ့စိတ်နဲ့ကောဆက်ဆံတယ်ဒီစိတ်ဒီစိတ်တိတ်တယ်။ဘာကြောင့်လို့ဆိုရင်စိတ်အလုံးနဲ့ तू ကရှင်းပါဘူး။စိတ်အလုံးဖြစ်တဲ့ तू ကပါမှာဆိုတော့ကောင်းတဲ့စိတ်နဲ့လည်း तू ကလိုက်ရောလို့ရတယ်။မကောင်းတဲ့စိတ်နဲ့လိုက်ရောလို့ရတယ်။အဲ့ဒါကိုပဲတူတယ်လို့ပါဠိမှာသုံးတယ်။တူတယ်ဆိုတာဟိုဒါခေါ်လဲစင်မလာတူတာမျိုးမဟုတ်ဘူး။နော်။ဒီနေရာမှာဆက်ဆံတာကိုပဲတူတယ်လို့သူသဘောတူတာတော့လိုက်ရောနိုင်တာတော့အဲ့ဒါကိုတူတယ်လို့သုံးတယ်။အဲ့ဒီအညာတမစိတ်တိတ်ဒါကြောင့်မို့ဦးဇင်းတို့ဟိုဟုန်ကြီးလောကမှာပြောလို့ရှိတာတခုရှိတယ်ဒီဘက်ကဟိုဟိုဟိုဘက်လည်းပါဒီဘက်လည်းပါဆိုရင်ဟိတအညာတမဥစဉ်ပဲပေါ့အညာတမဆိုရင်သူကဟိုဘက်နဲ့လည်းဆက်ဆံတယ်ဒီဘက်နဲ့လည်းဆက်ဆံတယ်ဟိုဘက်လည်းပါဒီဘက်လည်းပါပေါ့ရတယ် အဲ့ဒီအညာသမန်းစေတသိက်13ပါးမှာမှနှမျိုးထပ်ခွဲတာကပါတော့သဗ္ဗစိတ်တသာဒါရဏစေတသိက်5ပါးနော်သဗ္ဗဆိုတာကအလုံးစုံစိတ်တဆိုတာကစိတ်သာဒါရဏဆိုတာကဆက်ဆံစိတ်အားလုံးနဲ့ဆက်ဆံတာနော်အလုံးစုံသောစိတ်တို့နဲ့ဆက်ဆံဆက်ဆံတယ်ဆိုတာအတူတူဖြစ်တယ်ရှင်းတာကိုပဲပြောတာအဲ့တော့စိတ်အားလုံးနဲ့ဆက်ဆံတဲ့စိတ်ဆိုတာဟာစိတ်အားလုံးနဲ့အတူတူဖြစ်တဲ့စေတသိက်နော်အဲ့တော့စိတ်ဖြစ်တိုင်းဒီစေတသိက်ခုနှစ်ခုဟာအမြဲတမ်းပါရတယ်လို့ဆိုလို့စိတ်တိုင်းစိတ်တိုင်းနဲ့ तू ကရှင်းစိတ်ပေါင်းဘယ်လောက်ရှိတာ89သို့မဟုတ်121အဲအဲ့ဒီမှာတစ်ခုတစ်ခုသောစိတ်နဲ့ဒီခုနှစ်ခုလုံးကရှင်းလိုက်တယ်နော်အဲ့ဒီစိတ်တစ်ခုတစ်ခုဖြစ်တိုင်းဒီခုနှစ်ခုကတော့ပါပြီးသားပဲဒီခုနှစ်ခုအပြင်လည်းတခြားဟာတွေတော့ပါအောင်မယ် तू ကတော့မပါမနေဘူးပါပြီးသားပဲပါမင်းပထမပါတယ်ဟတ်တာနော်ဒါတော့ရအောင်ကြည့်အောင်နော်မှတ်မိအောင်လုပ်အောင်ဟုတ်ကလားဒီဘက်ကပါဠိကိုတော့မှတ်မိအောင်လုပ်အောင်ဗမာလိုဟာကိုတော့နားလည်အောင်လုပ်အောင်ပထမဆုံးစေတသိက်ကိုဘာလို့ခေါ်လဲဟတ်တာစေတသိက်တဲ့နော်အဲ့ဒီဟတ်တာစေတသိက်ကဘာလဲတော့အာယုံကိုတွေးကြည့်ခြင်းတဘောဒီနေ့မှာတွေးကြည့်ခြင်းဆိုရင်နာញင်းတွေးကြည့်တာကိုဆိုလို့နော်ဟို physical contact မဟုတ်mental contact မြင်နေဆိုတော့မြင်လိုက်ရင်ဟိုမှာမြင်စရာအာယုံနဲ့ဒီကဟိုမြင်တတ်တဲ့မျက်စိနဲ့ဆုံးသွားတာနော်ဆုံးသွားတဲ့ခါမှာဒီဖတ်တာဆိုတဲ့ဓာတ်ကလေးပေါ်လာအဲ့ဒီလိုငံတွေးကြည့်မှုကိုဖတ်တာလို့ဆိုတယ်ရုပ်တွေးကြည့်မှုကိုတော့ကြာကြတော့နောက်ဟိုသတ္တမဘိုင်းကြတော့လာလိမ့်မယ်နော်ဖုထဘဆိုပြီးတော့ခေါ်လိုက်အဲ့တော့ဖတ်တာလို့ပြောရင်ငံတွေးကြည့်မှုလို့ဆိုလို့အဲ့ဒီလိုအာယုံကိုတွေးကြည့်ခြင်းသဘောကိုဖတ်တာလို့ဒီလိုခေါ်တယ်နော်အာယုံကိုတွေ့တည်ခြင်းတဘောဟာဘယ်လိုနေရာဒီမှာထင်ရှားတယ်လေနော်ကျန်းကန်ထဲမှာလာတဲ့အတိုင်းပြောရရင်တစုံတစ်ယောက်ကအချင်းစားနေခါကျကိုယ်ကဒီကတည်ရလေးကြာတယ်နော်အဲ့ဒါဖတ်တာအာယုံထိကြိုက်တာအာယုံချင်းတွေ့သွားပြီနော်ဟိုလူကစားနေအချင်းစားနေတော့ဒီကဘယ်လိုလူပါသက်ထဲမှာတည်ရဖြစ်လာနော်အဲ့ဒါမျိုးဟိုအခုခေတ်အနေနဲ့ပြောလို့ဆိုစက်ကတွေဘာတွေကြာမဖြစ်ဘူးလားကျိုးရန်လျှောက်နေပြီဆိုရင်ဒီကလကန်းနေထိတ်နေနော်အဲကျိုးရမကကတထိုင်လေးနဲ့စကွင်းလေးနဲ့ဘာလေးနဲ့လှုပ်နေလို့ဆိုအောက်ကလေးကြောက်နေဟောလေကြည့်တယ်လို့အဲ့ဒီလိုဖြစ်တာဟာဒါဖတ်တာရဲ့ဘောဒါဖတ်တာထင်ရှားတာကိုပြောတာဖတ်တာကတော့အမြဲတမ်းနဲ့ရှိတာနော်အဲ့ဒီလိုဒီနန္တရားချင်းတွေ့ထိမှုသဘောကိုဘာလို့ခေါ်လဲဖတ်တာလို့အဲ့တော့သဘောလို့ဘာကြောင့်ဒီမှာရေးထားတယ်လဲဆိုတော့ကိုဒီအပိဓမ္မာတရားပရမတ္ထတရားကိုလေ့လာတဲ့အခါမှာဒီပုံတွေကို define လုပ်လို့ရှိတယ်နော်အတိပဲပြောပြတယ်ဝီဂျူပြုတ်တယ်လို့ဆိုတယ်ဝီဂျူပြုတ်တယ်ဆိုတော့ပိုးတော်နားမလည်လို့မလားအင်္ဂလိပ်လိုဆိုတော့ define လုပ်တယ်ဆိုတော့မနားလည်လို့နော် define လုပ်တဲ့အခါမှာဒီသူ့ကိုပြုတ်တတ်တဲ့တရားအနေနဲ့ define လုပ်လို့ရတယ်နော်ပြုတ်ချင်းဖြစ်တဲ့တရားအနေနဲ့ define လုပ်လို့ရတယ်ပြုတ်ချင်းဆိုတဲ့အနေနဲ့ define လုပ်လို့ရတယ်သုံးမျိုး define လုပ်လို့ရတယ်ဆိုလိုတာကဘာလဲဖတ်တာဆိုတော့ဖတ်တာဆိုတာအာယုံကိုတွေ့တတ်တဲ့သဘောတရားပဲလို့ဒီလိုလည်းပြောလို့ရတယ်နော်အာယုံကိုတွေ့တတ်တဲ့သဘောအာယုံကိုတွေ့တတ်တဲ့တရားဒီနည်းအားဖြင့်အာယုံကိုတွေ့ချောင်းဖြစ်တဲ့တရားလို့ဒီလိုလည်းပဲ design လုပ်လို့ရတယ်သို့မဟုတ်အာယုံကိုတွေ့ချင်းမျှလေးပဲအာယုံကိုတွေ့ချင်းသဘောပဲလို့ဒီလိုလည်း design လုပ်လို့ရတယ်နော်အဲ့တော့ပထမဟာတော့နားလည်ပါလိမ့်မယ်ဟုတ်တယ်မလားအာယုံကိုတွေ့တတ်တယ်ဆိုတော့agency ကိုသူ့ပေါ်တင်စားပြီးတော့သုံးလိုက်တယ်သူဟာဒါလုတ်တက်တယ်ဆိုတာဒီပဲရှိတယ်နော်ဒုတိယဟာတော့နားလည်မှာမသိဘူးဟမ်တွေ့ချောင်းဆိုတော့ပါဘုန်းကြီးစကားကော့စမိုအဲ့ဒါကြောင့်ပြောတော့နော်ဒီနေရာမှာတွေ့ချောင်းဆိုတာအင်္ဂလိပ်လိုပြောရင် instrumental နော်ဒီတခြားတရားတွေကအာယုံကိုတွေ့တဲ့အခါမှာသူမပိုင်ရင်မပြီးဘူးဆိုတဲ့အဓိပ္ပာယ်ရှိတယ်လောက်လာရဲ့ဗမာလေးကအင်္ဂလိပ်လိုပြောမှရှင်းနေကြည့်နေဟုတ်လားနော်အဲ့လို instrumental ဖြစ်တာကိုရည်ရွယ်ပြီးတော့define လုပ်လို့လည်းရတယ်ဟုတ်လားဒါကြောင့်မို့ဟာတာဒီအာယုံကိုတွေ့ချောင်းဖြစ်တဲ့တရားအာယုံကိုတွေ့ချောင်းဖြစ်တဲ့တရားဆိုတော့ဗာလေဒီအာယုံကိုတွေ့တဲ့အခါမှာစိတ်လဲပါတယ်တခြားစိတ်တွေတွေလည်းရှိသေးတယ်အဲ့ဒီစိတ်တွေနဲ့တခြားစိတ်တွေတွေအာယုံကိုတွေ့တဲ့အခါမှာ तू မပါရင်မဖြစ်ဘူးဟုတ်လား तू ပါမှဖြစ်တယ်အဲ့ဒါကိုပဲပါဠိဥစဉ်တို့ဘုန်းကြီးစကားနဲ့တော့တွေ့ချောင်းတရားလို့တော့ နော်ဒါကြောင့်ဘုန်းကြီးတရားဟောရင်လူတွေဤပြည့်စုံတော့နားလည်ဖို့မလိုဘူးဆိုအဲ့ဒါပြောဘုန်းကြီးတော့ तू ကသူနားလည်တော့လူတွေလည်းနားလည်လို့မထင်ဘူးတော့ပြောသွားတာပဲတကယ်ကြတော့လူတွေကနားမလဲရစ်တော့ဘူးအဲ့ဒါနောက်ဆုံးတစ်ခုကတော့ဘာလို့တွေ့ခြင်းတရားနော်အဲ့ဒါကတော့အဲ့ဒီ၃မျိုးရှိတဲ့အနည်းမှာတတိယ definition ဒါလင်းတကယ်ဟိုတဘောကိုချိမိတဲ့ definition တခြားနှစ်ခုကတော့ဒီအတ္တဆွဲရှိတဲ့လူတွေကိုနော်ကန့်ကွက်ဖို့ဆိုတဲ့အနေနဲ့တခြား definition တွေကပေးတာတကယ်တကယ်ကတော့ဒီသဘောထိမိဆုံး definition တွေ့ချင်းသဘောမျှပဲလို့ဆိုတဲ့ဒီချင်းချင်းပါတဲ့ဟာပေါ့နော်ဘာမှလို့ပြောရင်ချင်းဆိုတာအဲ့ဒီဟာပါတဲ့ဟာကမှအာသဘောထိပရမတ်သဘောကိုထိမိတဲ့ definition ဝိဇ္ဇာလို့ဆိုရတာဒါဘာလဲဆိုတော့ကိုဘုရားဘာသာအပြင်ဘက်ကလူတွေကနော်ဟာတို့မြင်နေဆိုတာဒီထဲမှာအတ္တဆိုလေးတခုရှိတယ်ဝိညာဉ်လေးနော်လိပ်ပြာဆိုဥပမာလေယူဆရှိတယ်ဟုတ်လားအဲ့ဒီအတ္တဆိုလေးကမြင်တာနော်အခုတွေ့တယ်ပြောကြပါဆိုဟုတ်လားအာယုံကိုတွေ့တယ်ဆိုတာအတ္တလေးကတွေ့တာဒီလိုသူတို့ကထင်ထားတယ်အဲ့လိုထင်ထားတဲ့ပုံကိုယ်တွေဟေ့မင်းတို့ထင်တာမဟုတ်ဘူးဟောဒီဖတ်တာကတွေ့တာအဲ့လိုဒီပဲမြင်တယ်ဖတ်တာဟာတွေ့တတ်တဲ့သဘောတရားဒီလိုဆိုတာနော်ရှေးလုံးကဒီဝါဒတွေကရှိတော့ဒါလေးနဲ့အမြဲတမ်းဟိုပါပြုတ်နေရတာဘာခေါ်လဲတိုက်နေရတာဆိုတော့တချို့ကြတော့လည်းပဲအတ္တကခုနလိုမရှိမဖြစ်တဲ့နော်အာယုံကိုတွေးကြည့်တဲ့နေရာမှာမရှိမဖြစ်တဲ့အတ္တဆိုတာလေးရှိတယ်တို့တန်ခံနေမှာနော်အဲ့ဒီအတ္တလေးကြောင့်တို့ကတွေးနေတာဒီလိုယူဆတဲ့ပုံကိုယ်တွေကိုမဟုတ်ဘူးနော်တွေးချောင်းဆိုတာဟောဒီဖတ်တာမင်းတို့ထင်တဲ့အတ္တဟိုအတ္တမဟုတ်ဘူးအတ္တဆိုတာရှိကောမရှိဘူးဖတ်တာကြောင့်တို့ကတွေးရတာအဲ့ဒီလိုပြောဖို့ရအဲ့လိုတို့ရဲ့ဝါဒကိုပယ်ဖို့ရဟိုဒုတိယdefinition ပြောလဲ300เนาะတတိယ definition ကတော့ဒီသဘောကိုထိမိသွားတာနောက်ဆုံးပရမတ်ဟိုသဘောအပြင်ကြည့်မယ်ဆိုရင်ပြုတ်တက်တယ်ဆိုတော့လည်းမရှိဘူးပြုတ်ချုံးဆိုတော့လည်းမရှိဘူးပြုတ်ချင်းမျှပဲเนาะ there is no actor apart from action action မှာ action အပြင်ပြုတ်တက်တဲ့လူလည်းတကယ်ရှိတာမဟုတ်ပြုတ်ချင်းမျှလေးကိုပဲဒါပြုတ်တက်တဲ့လူပဲပြုတ်ချုံးမယ်လို့ဥစဉ်မပြောနေရအဲ့ဒါကြောင့်မို့တွေ့အယုံကိုတွေ့ခြင်းသဘောဆိုတာဒါကတော့အကောင်းဆုံး definition ဒါမှမဟုတ်ဒီမှာအကောင်းဆုံး definition ကိုယူထားတယ်အဲ့ဒါသုံးမျိုးဥစဉ်တော့သွားနိုင်နားလည်ပေါ့နော်ဖတ်တာတဲ့နောက်တစ်ခုကဘာလဲဝေဒနာတဲ့ဘာလို့သူကအယုံဤအရတာကိုခံစားခြင်းသဘောအယုံကိုအရတာခံနေကောင်းတဲ့အယုံပဲမကောင်းတဲ့အယုံပဲနော်ဒါဟာဝေဒနာကခံစားသွားတာဟုတ်လားဒီမှာလည်းခံစားတတ်တဲ့သဘောခံစားကြောင်းဖြစ်တဲ့သဘောခံစားခြင်းသဘောပေါ့နော်ဝေဒနာအဲ့တော့ဒီနေရာမှာနားလည်ရမှာကဝေဒနာဆိုတော့ဘာလဲဆိုရင် mental စိတ်ထဲမှာဖြစ်တာနော်အခုခေတ်ပြောနေကြတယ်ဟိုခန္ဓာကိုယ်ထဲမှာနာတာကိုဝေဒနာလို့ပြောနေတယ်အမှန်ကတော့နာတဲ့ရုပ်ကဝေဒနာမဟုတ်ဘူးအဲ့ဒီနာတဲ့ရုပ်ကို experience လုပ်တဲ့စိတ်ကစိတ်မှာဖြစ်တာဝေဒနာပေါ့နော်အဲ့ဒီဝေဒနာစိတ်တဲ့သူကအာယုံဤအရတာကိုခံစားခြင်းသဘောရှိတယ်။သူ့ကိုဘာနဲ့နှိုင်းတယ်လဲဆိုတော့ပွဲတော်တည်တဲ့ရှင်ဘုရင်နဲ့နှိုင်းနော်။သမီးရဲ့အရတာတကယ်ခံစားတာကရှင်ဘုရင်ဖြစ်ရမှာပေါ့ဟုတ်လား။ပွဲတော်ချက်ကသူကငင်းလေးပါလေးမြည်ပြီးတော့ချက်ပြီးတော့ဘုရင်တော့ဆက်ရနော်။တကယ်ကြာကြာနဲ့နဲ့ထိုင်စားတာကဘုရင်ကစားတာ။သို့တူပဲတခြားတရားတွေကအာယုံခံစားတယ်ဆိုတာကမဆိုးမဟုတ်ဘူးလေဆိုပါတော့နော်။ဒီဝေဒနာစိတ်တိတ်ကသာပိုင်ပိုင်နိုင်နိုင်အာယုံကိုခံစားရတယ်။ဒါကြောင့်မို့သူ့ကိုအာယုံဤအရတာကိုခံစားခြင်းသဘောခံစားတတ်တဲ့သဘောခံစားကြောင်းဖြစ်တဲ့သဘောဝေဒနာဘယ်နှမျိုးတွေ့ခဲ့လဲ။စိတ်ပိုင်းတုန်းကဝေဒနာဘယ်နှမျိုးတွေ့ခဲ့ပြီ။၅မျိုးတောင်တွေ့ခဲ့ပြီ။နော်။ဘာလဲ။သောမနတဝေဒနာနော်။ဝမ်းမြောက်တဲ့ဝေဒနာ။သောမနတဝေဒနာစိတ်ဆိုးတဲ့ဝေဒနာပေါ့လေနော်။ပြီးတော့ဘာလဲဥပိ္ခာဝေဒနာအလယ်အလတ်နော် neutral ပြီးတော့ဘုဒုက္ခဝေဒနာဒါကခန္ဓာကိုယ်နဲ့ပတ်သက်ပြီးတော့အတွေ့ကောင်းတဲ့ခါမှာချမ်းသာတာနော်ပြီးတော့ဒုက္ခဝေဒနာခန္ဓာကိုယ်နဲ့ပတ်သက်ပြီးတော့နာရဲကျင်တဲ့ခါဖြစ်တဲ့ဝေဒနာအဲ့လိုဝေဒနာ၅မျိုးညာမျိုးဝေဒနာ၅မျိုးရှိတယ်အဲ့ဝေဒနာရဲ့သဘောကဘာလဲအာယုံဤအရတာကိုခံစားခြင်းသဘောနောက်တစ်ခုဘာလဲပညာတော့ဒါလေးတွေတစ်ခုချင်းလေ့လာတာเนาะအလွန်စိတ်ဝင်စားစရာကောင်းတယ်ဟုတ်လား တခုချင်းတခုချင်းဖြည်းဖြည်းသွားရမယ်။ပညာကဘာလဲတော့အာယုံကိုမှတ်ချင်းသဘောအမှတ်ပြုပြီးတော့သိချင်းသဘောဒါပညာလို့ခေါ်နော်အာယုံတခုနဲ့တွေ့လိုက်ပြီဆိုရင်အဲ့ဒီပညာလေးကမှတ်တော့အဲ့ဒီပညာအမှားပေါ်တည်ပြီးတော့နောက်ပိုင်းလဲကိုယ့်ရဲ့အယူဆတွေကအမှန်အမှားဖြစ်ကုန်တာတခါတလေပညာမှားထားရင်နော်အမှားမှတ်ထားမိရင်တော်တော်နဲ့ဖြောက်လို့မရအောင်မဟုတ်လားနော်အင်းအမှားမှတ်ထားမိရင်တော်တော်နဲ့ဖြောက်လို့မရဒါကြောင့်မို့ပညာဟာအလွန်ကြောက်စရာကောင်းတယ်နော်အဲအာယုံတစ်ခုကိုတွေ့တဲ့အခါမှာဒီပညာကမှတ်သားထားတဲ့အတွက်ကြောင့်မို့နောက်တစ်ခါထပ်ပြီးတော့ဒီလိုဒီအာယုံဖြစ်စီဒီလိုအာယုံမျိုးကိုဖြစ်စီတွေ့တဲ့အခါကျတော့ဒါလည်းသိတော့ဒါပဲဆိုတာသူဆုံးဖြတ်ပြီးတော့သိတော့နော်ဒါကြောင့်မို့တင်ညာကိုဘာနဲ့ဥပမာပေးလဲဆိုတော့လက်သမားတွေမြင်းသားတာအမှအသားပြူတာ ਨੇ ဥပမာပေးတယ်သားဘုံမှာအမှအသားလေးတွေလှုပ်ထားတယ်မဟုတ်လားနော်ဒါကဘယ်နေရာမှာတတ်ဖို့သို့မဟုတ်ဒါကပယ်ပြစ်ဖို့ဖြတ်ပြစ်ဖို့ဒါကယူဖို့စသည်ဖြင့်အဲ့ဒီအမှအသားလေးမြင်လိုက်တဲ့အခါကျတော့နောက်တစ်ခါပြန်မြင်တဲ့အခါကျတော့သိနော်ဒါအခုခင်နေမပြောမှဆိုရင်အမှအသားတွေအများကြီးရှိပါတယ်နော်ဟိုအခုလမ်းဟိုအမှအသားတွေပဲဆိုအောင်ဟုတ်လားပထမတကမှတ်ထားလိုက်ရဲ့နောက်ကကျတော့ဒီကြက်ရှည်လေးနဲ့ဟိုကအဝိုင်းနဲ့ပါအဲ့လေကြက်ရှည်ဘာကလဲအဝိုင်းနဲ့မှဒီလိုစောင်းစောင်းလေးလှုပ်ထားရင်ဒါတားမြစ်တာဟဲ့ဟုတ်လားအဲ့လိုနောက်တခါတွေ့တဲ့ခါမှာအမှတ်ပြီးပြီးတော့သိသွားတာအဲ့လိုသိအောင်မှတ်တာမျိုးကိုပညာလို့ခေါ်နော်ပညာအဲပညာခုနပြောသလိုပဲအမှန်လည်းမှတ်တတ်တယ်အမှားလည်းမှတ်တတ်တယ်နော်ဟိုစာချောက်ရုပ်ကိုသမင်းနေတရိษံနေတကယ်လူထင်ပြီးကြောက်နေမဟုတ်လားဒါပညာဝိပန်လာတာခေါ်တယ်နော်ပညာအမှတ်မှားတာသူကတကယ်လူလို့ထင်တော့ခါလဲဒါမြင်လိုက်ပြီးတော့ကြောက်တော့ပညာကိုအင်္ဂလိပ်လိုပြန်တော့ perception လို့ပြန်တယ်နောက်တစ်ခုကတော့စေတနာတဲ့ဟမ်ဘာတော့စေတနာကအာယုံနဲ့တံပယုတ်တရားတို့ကိုစိတ်ဆိုခြင်းသဘောနော်စေတနာအာယုံ၌တံပယုတ်တရားဆိုအတူတူဖြစ်တဲ့တရားကိုတံပယုတ်တရားလို့ခေါ်ရှင်ဖက်တရားလို့ဘာမှလို့တော့ဟိုစာသကားနဲ့ပြောရင်နော်အတူတူဖြစ်တဲ့တရားရှင်ဖက်တရားအဲ့ဒီတရားတွေကိုလေအာယုံ၌စိတ်ဆော်ခြင်းစိတ်ဆော်ခြင်းဆိုအာယုံပေါ်မှာတီးနေအောင်ဆက်ဟပ်ပေးတဲ့သဘောပေါ့စိတ်ဆော်ဆိုတိုက်တွန်းတဲ့သဘောလေးပေါ့နော်တွန်းထားတဲ့သဘောတိုက်တွန်းတဲ့သဘောဆက်ဟပ်ပေးတဲ့သဘောကိုစိတ်ဆော်တယ်လို့ဒါဘာမှစကားတော့နော်အာယုံနဲ့တွေ့ပြီးပြီဆိုရင်ဒီစေတနာကြောင့်ဒီတခြားဖြစ်ဖြစ်တရားတွေအားလုံးဟာအာယုံနဲ့ထိတွေ့နေတာအာယုံနဲ့ကပ်နေတယ်ဆိုကြပါဘူးနော်စေတနာအဲ့ဒီစေတနာကိုဘာနဲ့နှိုင်းတယ်လဲဆိုတော့ဥပမာလေးရတယ်တပည့်ကြီးနဲ့နှိုင်းနော်ကျောင်းမမော်နီတာလို့ပြောဟောလာတပည့်ကြီးဟာသူကိုယ်တိုင်လည်းပဲစာကိုအားထုတ်တယ်ကြိုးစားတယ်တခြားသူတိုင်ငယ်တဲ့တပည့်တွေဒီကိုလည်းပဲစာကြိုးစားအောင်လုပ်တယ်လို့ပဲ။နောက်စေတနာကသူကိုယ်တိုင်ကလည်းပဲအားထုတ်တယ်သူများကိုလည်းပဲအားထုတ်အောင်လုပ်ပေး။တနည်းအားဖြင့်ပြောမယ်ဆိုရင်နဲ့ဟိုမဟာဝုဒ္ဓကြီးဆိုတော့လက်သမားကြီးဆိုတော့ဟိုကကျောင်းစူပါဗိုက်ဇာလိုဟာနေမှာပေါ့လေ။အဲသူများတွေလည်းသူကဟေးလုံးကြိုက်သူကလိုက်ပြောသူကိုယ်တိုင်လည်းလုပ်ပေါ့နော်။အေးအဲ့ဒီလိုဟာမျိုးကိုအဲ့ဒီလိုတရားမျိုးကိုဒီမှာစေတနာလို့ခေါ်နော်။အဘိဓမ္မာကျတော့တကယ်တိတိကျကျနားလည်အောင်လုပ်လာရတယ်ဟုတ်လား။ဗမာစကားစေတနာဆိုတော့လူတွေသိနေကြတယ်မဟုတ်လားနော်အဲကောင်းစီလူတာနော်စေတနာအမှန်တိုင်းကတော့စေတနာဆိုတာကောင်းစီလူတာဖြစ်ဖြစ်မကောင်းစီလူတာဖြစ်ဖြစ်စေတနာလို့ခေါ်တယ်ဟုတ်လားဗမာစကားမှာတော့စေတနာဆိုရင်ကောင်းတဲ့ဘက်မှာပဲသုံးတယ်နော်ဆိုတော့ငါမင်းငါစေတနာနဲ့လှုပ်ပြီးတာစတဲ့ချင်းပြောတယ်ဟုတ်လားအဲတော့စေတနာဆိုတာ neutral ပဲမှန်ကတော့အဲကောင်းတဲ့စေတနာရှိတယ်မကောင်းတဲ့စေတနာရှိတယ်သို့တော်ဝဟရာသုံးတဲ့ခါကျတော့ဗမာစကားမှာတော့စေတနာဆိုရင်ကောင်းတဲ့အနေနဲ့ပဲသုံးတယ်နော်အဲ့ဒီစေတနာဟာဦးဇင်းတို့နားလည်နေတဲ့ကံဆိုတာဒါပဲနော်ကံဆိုနားလည်တယ်မဟုတ်လားကုသိုလ်ကံတို့အကုသိုလ်ကံတို့ဆိုတာဟုတ်လားငါကံကောင်းတဲ့ကံမကောင်းဘူးနောက်ဘဝကကောင်းတဲ့ကံဖြစ်ပဲကံဆိုတာဒါကိုခေါ်တယ်နော်စေတနာကိုကံလို့ခေါ်တယ်မြတ်စွာဘုရားဟောခဲ့တယ်တိုက်တက်ရရှိစေတနာဟံဘိကွေကံမံဝဒါမိဘာကြောင့်လို့ကံမအဲကံနဲ့စေတနာနဲ့အတူတူ ဒီစေတနာတိုက်တွန်းလို့စေတနာဆေးဆော်ပြီးတော့ထိုးထိုးအမှုတွေကိုပြုကြရတာဟုတ်လားကာယကံမှုဝစီကံမှုမနောကံမှုတွေပြုတာအဲဒါကြောင့်မို့ကံဆိုတာဘာလဲလို့မေးရင်ဒီစေတနာစေတသိက်ကိုခေါ်တာနော်ကောင်းပြီဟမ်အော် volition လို့ပြန်တယ်နော်စေတနာကို volition V O L I T I O N
ဟုတ်ကဲ့
နော်ဆက်လုပ်ပါဖတ်တာဖတ်တာ contact ဝေဒနာက feeling တင်ညာက perception စေတနာက volition အဲနံပါတ်5ပါလားဧကက္ခတာနော်ဧကက္ခတာလို့ဒီလိုပဲခေါ်ပါတယ်တော့သူတိပြေကအာယုံ၌တည်တန့်ခြင်းသဘောနော်ဒီနေရာမှာဧကကတစ်ဆိုတဲ့ဒီပြရှိတယ်1နော်အက္ခဆိုပါတော့ဟောလားအားလေးကပျောက်နေတယ်အက္ခကဒီနေရာမှာအာယုံဆိုတဲ့ဒီပြရှိတယ်ဆိုတော့ဧကအက္ခအာယုံတစ်ခုတစ်ခုတည်းသောအာယုံမှာတီးနေတယ်ဆိုတဲ့တစ်ခုတည်းသောအာယုံရှိတယ်ဆိုတာဒီအာယုံတစ်ခုတည်းပုံမှာထက်ခါထက်ခါတီးနေတာစိတ်ကနော်စိတ်ဤတစ်ခုတည်းသောအာယုံ၌တည်တတ်နေခြင်းသဘောကိုဘာလို့ခေါ်လဲဧကက္ခတာဒီလိုတုံးတယ်နော်ဟိုဗမာစကားမှာရှိတယ်ဧကက္ခတာကြာနေတယ်ဘာလို့လဲသုံးတာတွေရှိတယ်စိတ်ဆိုက်ရိုက်နေပြီးတော့ခါရတမာရိယနဲ့ခါမျိုးကြတယ်အဲ့လိုပြောတယ်နော်အဲ
့ဒါကောင်းတ
ာဧကက္ခတာလည်းကောင်းတာမကောင်းတာနှစ်မျိုးလို့ရှိတယ်အာယုံနဲ့တည်တံ့ခြင်းသဘောနော်ဘာကြောင့်နော်ငားမြတဲ့ခါကျတော့စိတ်မတည်ဘူးလားနော်အဲ့ဒါမိစ္ဆာဧကက္ခတာပေါ့နော်ဒါကိုဒီဧကက္ခတာကိုတိုက်ရိုက်ပြန်လဲမယ်ဆိုရင်တော့ one pointedness of mind အဲ့လိုပြန်နော်အဲတမာတိဆိုတာလဲဒါကိုခေါ်တာပဲဟုတ်လားဦးဇင်းတို့သီလတမာတိပညာဆိုပြီးတော့တမာတိဆိုတာရှိတယ်အဲတမာတိနဲ့ဧကက္ခတာနဲ့အတူတူပဲဆင်းတော့နေမယ်အဲတိုက်ရိုက်ပြန်ရင်တော့ one pointedness of mind အဲရိုးရိုးပြန်ရင်တော့ concentration လို့ပြန်နေမှာနော်အဲ concentration က wrong concentration right concentration အဲ့လိုရှိတာခဏလို့ငားမြတဲ့ခါမှာတမာရီတီးနေမျိုးကြတော့ဒါ wrong concentration ပါအဲတရားထုတ်တဲ့ခါတမာရီတီးနေတော့ဒါ right concentration ပါဟုတ်လားဧကက္ခတာနံပါတ်6ကပါတော့ဇီဝိတိန်တရေနော်ဇီဝိတိန်တရေတဲ့အဲဗမာလိုကဖတ်လိုက်အောင်တဟဇတ်တရားတို့ကိုစောင့်ထိန်ခြင်းသဘောနော်တဟဇတ်တရားဆိုတာကအတူဖြစ်တဲ့တရားကိုတဟဇတ်တရားလို့ခေါ်တယ်ဒီအလေးတွေကဥစဉ်တက်တက်ကိုထည့်ပေးတာနော်ဘုမလိုရှင်းအောင်ပြန်လဲရတယ်ဒါမှမဟုတ်ဒီစကလုံးလေးတွေသူတို့လည်းအဲပြီအောင်ပြီပါသေးဆိုတော့ဒီတန်းထည့်ထားတာဟုတ်လားရှင်းသုံးတော့ရှင်းသုံးမယ်ဒါမှမဟုတ်ဒီအလေးတွေလည်းနားလည်ထားရင်ကောင်းတယ်နော်နောက်တခြားဆရာတော်တွေရေးတယ်ပြီးတော့မှစာအုပ်တွေကလည်းဖတ်ရင်တော့သဟဇတ်တရားတွေတွေ့လိမ့်မယ်နော်ဒါကြောင့်မို့သဟဇတ်တရားတွေကိုစောင့်ထင်းခြင်းသဘောတဲ့နော်စောင့်ထင်းတတ်တဲ့သဘောကိုစောင့်ထင်းနေဆိုတာပြတ်မသွားအောင်ပြေမသွားအောင်ဆိုကြပါလေနော်အဲ့ဒီလိုတီးနေအောင်စောင့်ထိန်တဲ့သဘောကိုဒီမှာဇီဝိတိန်တရေလို့ခေါ်တယ်နော်ဇီဝိတိန်တရေကိုဘာနဲ့ဥပမာပေးရလဲဆိုတော့အဲကြာရိုးထဲမှာရှိတဲ့ရေနဲ့ဥပမာပေးနော်ကြာရိုးထဲမှာရေလေးရှိနေလို့ဒီရေရဲ့စောင့်ရှောက်ထားလို့ဒီကြာလေးကလန်းဆန်းနေတယ်ပေါ့မြို့မသွားဘူးထို့အတူပဲဒီဇီဝိတဆိုတဲ့သဘောတရားကနန်းနန်းသဘောတရားတစ်ခုကဖြစ်ဖြစ်နံနေအားလုံးကိုသူကဆွန့်ရှောက်တာ။ပြောရကြတော့ရုပ်ဇီဝိတဆိုတာရှိလေအောင်။နော်ဇီဝိတိန်တရေလို့ပဲခေါ်တာပဲ။ရုပ်တွေထဲမှာလည်းပဲဇီဝိတတစ်ခုရှိတယ်။နံမှာလည်းပဲဇီဝိတတစ်ခုရှိတယ်။အဲဒီနံဇီဝိတကနံတရားတွေကိုဆွန့်ရှောက်တယ်။ရုပ်ဇီဝိတကရုပ်တရားတွေကိုဆွန့်ရှောက်တယ်။အဲကြောင့်မို့တဟဇတ်တရားတို့ကိုစောင့်ထင်းခြင်းသဘောတဲ့။ဒီနေရာမှာဇီဝိတိန်တရေကတဟဇတ်တရားတွေကိုစောင့်ထင်းနေနော်သာသာတရားတွေကိုထောက်ပံ့ထားတယ်အာပျောက်ပြတ်မသွားအောင်ဆိုတော့ထိန်းထားတယ်ဒါပေမဲ့သူ့ကိုတော့ဘလူကစောင့်ရှောက်လို့ဘလူကထိန်းနော်သူ့ကိုတော့ဘလူကထိန်းတယ်ဒါလေးတွေကြံကြံခံလာတာလေးကြီးပဲဦးစင်းကအထူးလောက်ကြံပြောတာကိုမဟုတ်ဘူးနော်အဲ့တော့သူ့ကိုသူလည်းထိန်းတာပဲနော်သူကိုယ်သူထင်းရင်သူများလည်းပဲအဲသူများထင်းရင်သူကိုယ်သူလည်းပဲထိမ့်သွားတာအဲ့တော့ သူ့ကိုဘလူကထိန်းတယ်လို့မေးစရာမလိုတော့ဘူးသူ့လည်းသူ့ကိုသူပဲထိန်းတယ်။သူများထိန်းရင်သူ့ကိုသူလည်းထိန်းသွားတယ်။ဘာနဲ့ဥပမာပေးသလဲ။ဆီသမားနဲ့ဥပမာပေး။နော်။ဒီဘက်ကဟိုဘက်ကလှိနေကူတော့ तू ကလှော်ရတယ်မဟုတ်လား။သူများလှော်ပုံရင်းနဲ့ तू ပဲပါသွားတာ။ तू ပဲရောက်သွားတယ်။ဟုတ်လား။အဲအဲ့ဒီဒီပဲမျိုးတဲ့နော်။ကုန်လုံးကြည့်တာလေးတွေရကျန်ကမှာကိုအထူးစဉ်းစားဖို့တော့မလိုဘူးဆီရဆရာတို့လေးအခုနှုတ်ထားပြီလားကျန်က
တ
ဲ့နားလေးလားနန်းတရားတို့ကိုနော်ကြောက်ပြစ်မသွားအောင်စောင့်ရှောက်တဲ့သဘောကိုဇီဝတင်တယ်ဇီဝတင်တွေကို vital principle လို့အဲ့လိုပြန်တယ vital principle เนาะชีวิตเองติနောက်တစ်ခုနံပါတ်9မနတိကာရာเนาะဒီစကားလုံးလည်းကြားတော့ကြားဘူးကြားလိမ့်မယ်ထင်တယ်မင်းလည်းကြားဘူးကြားလားကြ
ားဘူ
းအဲတချို့လည်းကြားဘူးတချို့လည်းမကြားဘူးအာယုံနှက်နှလုံးသွင်းခြင်းတဘောเนาะမနတိကာရာမနတိစိတ်၌ကာရပြုခြင်းစိတ်၌ပြုခြင်းဆိုတာအာစိတ်ထဲကိုအာယုံရောက်နေအောင်တကုန်အာယုံစိတ်ထဲရောက်နေအောင်ပေါ့အဲ့ဒီလိုဒီ attention နော်အင်္ဂလိပ်လိုကျတော့ attention အဲ့ဒီလိုလှုပ်ပေးတဲ့သဘောတရားမျိုးဒီသံပယုတ်တရားတွေအာယုံယူတဲ့ခါမှာ तू ကဖြောင်းပြောင်းတန်တန်လေးတွားအောင် तू ကထိမ့်ပေးတဲ့သဘောမျိုးကိုမနတိကာရလို့ခေါ်ဒီမနတိကာရရှိမှအာယုံကိုတကယ်သိရမနတိကာရမရှိရင်အာယုံမသိဘူးဒါကြောင့်မို့နောင်ဝီထိပန်းကျတော့ဦးဇင်းတို့လေ့လာလိုက်မယ်နော်ဒီစက္ခုမြင်းနဲ့စိတ်ဖြစ်ဖို့ရတယ်အကြောင်း၄မျိုးရှိတယ်နော်မြင်းစရာအာယုံနဲ့ရှိရမယ်ဟုတ်လားမျက်လုံးနဲ့ရှိရမယ်အယောင်အလင်းနဲ့ရှိရမယ်အဲနောက်တစ်ခုကဒီမနတိကာရ attention ဖြစ်တခါလေကိုယ်ရှင်နေပြီးမမြင်လိုက်ဘူးမဟုတ်လားနော်ကိုယ်က view မဆိုင်လိုက်လို့အဲအဲ့ဒါကြောင့်မို့ဒီမနတိကာရမရှိရင်ကြားတာလည်းမကြားဘူးဆိုတော့နော်အဲ့လိုသဘောတရားမျိုးကိုမနတိကာရလို့ခေါ်တယ်နော်ဒီမနတိကာရကိုတော့ဘယ်လိုဥပမာပေးလဲဆိုတော့ဟိုရှင်းတော့ယထာကြတယ်ယထာဘယင်စီးတဲ့ယထာတွေပါလို့ကြတော့မြင်းလေးငယ်6ကောင်ပါတာမဟုတ်လားနော်အဲ့ဒီမြင်းတွေကိုအညီမျှအမြင်းတကောင်ကတကောင်နဲ့ပိုးလုံမတော့အောင်အညီမျှတော့အောင်သူကထိမ့်သိမ့်နဲ့ဟိုယထာတင်းလို့ဒီမနတိကာရဟာလည်းပဲဒီတန်ပယုတ်တရားတွေကိုအာယုံရှိတော့သူကဘာခေါ်မလဲစိုက်မြင်းမြင်းတော့ตัวเถิงๆไปเลยไอ้ตัวเตียမျိုးကိုมนติการะလို့ဒီလိုခေါ်တာเนาะဒါတွေอ่ะเนาะအလွန်တိမ်မွေ့ပြီးတော့ဟိုရိုးရိုးလူတွေအင်းเนี่ยနာမည်တော်မှပြောနိုင်ဖို့ခဲမှာเนาะဒါကြောင့်မို့ဒီအရှင်နာဂတိန်ကမိလင်နာမင်းကြီးကိုပြောတဲ့ခါမှာမင်းကြီးရဲ့မြတ်စွာဘုရားအလွန်ခင်းနေအမှုကိုပြုခဲ့တယ်အလွန်ခင်းနေအလုပ်ကိုလုပ်ခဲ့တယ်လေဘာလဲဆိုရင်ဒီတပြင်းနဲ့တော့ခဏမှဖြစ်နေတယ်အာယုတခုတည်းယူပြီးတော့ဖြစ်နေတဲ့ဒီတရားတွေကိုဟောတာကစေဟောတာကဖာတာဟောတာကဝေနာစတဲ့ဖြင့်ဒီလိုတခုစီယူပြတယ်လို့နော်ယူပြတာဟာဟောတော်မူခဲ့တာဟာအလွန်ကိုခဲရင်တဲ့လုပ်ငန်းတခုကိုလုပ်တော်မူခဲ့တယ်တဲ့နော်ဒီသမုဒ္ဒရာတွေကရေလေးလက်တစ်ခုလောက်ယူပြီးတော့ဒီရေကဂင်းကမြေရေပဲဒီရေကယမုနာမြေကရေပဲလို့ပြောရတာကမှလွယ်လေဥမ့်မယ်နော်ဒီနန္တရားလက်ဆုပ်လက်ခံလည်းမရနိုင်တဲ့နန္တရားအဲ့ဒီနန္တရားတွေကိုဒါအပြင်စိတ်ပဲဒါကဖာတာပဲဒါကအပြင်ဝေဒနာပဲဆိုပြီးတော့ဟောတော်မူခဲ့တာအလွန်ခင်းတဲ့အမှုကိုပြုတော်မူခဲ့တယ်ဆိုပြီးတော့ရှင်နာကတိကမိလိနာမင်းကြီးကအမင်းရှိပဲဒါအမှန်ပဲနော်ဘုရားလာမဟောရင်စာကျမ်းခမန္တာမပိုင်ဓာတွေပဲသိဖို့မလွယ်ဘူးနော်ကောင်းပြီဒီခုနှစ်ခုကဒီစေတသိက်ခုနှစ်ပါးကိုဘာလို့ခေါ်လဲတပ္ပစိတ်တာဒါရဏစေတသိက်နော်စိတ်အားလုံးနဲ့ဆက်ဆံတဲ့စေတသိက်အဲစိတ်ဖြစ်တန်းဖြစ်တန်းဒီခုနှစ်ခုကတော့ပါမားကြည့်တယ်မပါလို့ကိုမရဘူးเนาะဒါကြောင့်ဘလို့စိတ်ဖဲဖြစ်ဖြစ်ဟောဧကဂတာဆိုတဲ့သဘောလေးကပါတာပဲ तू ကဟိုနင်းနေပါတာနဲ့ဟိုအားရှိပြီးတော့ပါတာဒါပဲကွာဧကဂတာဆိုလေးကပါတော့ပါရတာเนาะဒါကြောင့်မို့ဒီသဘောတရားတွေဟာဘယ်လိုစိတ်ဖြစ်ဖြစ်ပါနေတာကြည့်ပဲ
ကိုယ်လုံးတော့ပါတာမဟုတ်တခုကပါရင်ပါမယ်ဒီခါလေးနှစ်ခုပါ
မဟုတ်ဒီခုနှစ်ခုစလုံ
းတကယ်နဲ့ပါ
ဟုတ်တယ်တကယ်နဲ့နောက်ထပ်လာအောင်မယ်တကယ်နဲ့ကသူလည်းမကသေးဘူးတခြားဟာတွေကတော့ ပါတဲ့ခါပါတယ်မပါတဲ့ခါမပါဘူးဖြစ်လိမ့်မယ်သူတို့ကတော့ပါကူပါတယ
်
အမြဲတမ်းပါတယ်နော်ဒီဒီဒီဒီချက်ကြည့်မှကြည့်ရင်သိလိမ့်မယ်နော်အဲ့ဒါစိတ်စီသိရှင်တာပြထားတာအကျယ်ပဲ very detail ပဲကောင်းပြီနောက်စီစီတေးကပါတယ်နော်နောက်အုပ်စုနာမည်ကပကိန်းစီတေးတဲ့နော်ပကိန်းဆိုတော့လူနာမလို့လည်းနာမည်ရယ်ဟုတ်လားပကိန်းဆိုဘာမှမသိရောရောနှောနှောရှင်တာပြိုးပြွန်းရှင်တယ်ရောရောနှောနှောရှင်တယ်ဒါဟုတ်ပကိန်းလို့ခေါ်တယ်ဆိုလိုတာကတော့သူတို့ကဟိုကောင်းတဲ့စိတ်နဲ့လည်းရှင်မယ်မကောင်းတဲ့စိတ်နဲ့လည်းပဲရှင်မယ်ဟုတ်လားသို့တော့ကောင်းအကုန်လုံးနဲ့မရှင်ဘူးတချို့နဲ့ရှင်မယ်တချို့နဲ့မရှင်ဘူးအဲ့ဒီလိုစိတ်တိတ်ကိုပကိန်းစိတ်တိတ်လို့ခေါ်တယ်နော်ပါဠိလိုကျတော့ပကိန်းကလို့ပြောရှိတယ်သို့တော့အဲ့ဒါရှင်းတယ်မှာဆိုလို့ပကိန်းလို့မထားလိုက်တော့ပကိန်းစိတ်တိတ်6ခု6ပါအဲ့တော့ဒီစိတ်တိတ်တွေကျတော့ဘုခုနလိုစိတ်တိုင်းနဲ့မရှင်တော့ဟုတ်လားရှင်တဲ့စိတ်နဲ့ရှင်မဲမရှင်တဲ့စိတ်တွေလည်းရှိနေမယ်နော်ကောင်းပြီနံပါတ်8ပါတယ်တော့ဝိတေဝိတေဆိုတာပါတယ်တော့တံပယုတ်တရားတို့ကိုအာယုံတို့တင်ပေးခြင်းတဘောနော်ဒီစိတ်ကိုအာယုံရောက်ဒီဝိတေကခေါ်ခေါ်သွားတာဝိတေရှိလို့ဝိတေကခေါ်ခေါ်သွားလို့စိတ်ကဒီအာယုံရောက်လဲဟိုအာယုံရောက်လဲဟိုအာယုံရောက်လိုက်နော်ဒါကြောင့်မို့ဟိုစိတ်ကူးတွေများပြီးတော့အိတ်မပြောရင်ပြောလို့ရှိတယ်ဟလားဝိတက်များလို့အိတ်မပြောဘူးနော်ဝိတက်များလိုက်တာအေးဝိတက်ဆိုတာသူကစိတ်ကိုအာယုံစီတို့ခေါ်ခေါ်တတ်တယ်ပို့ပို့ပေးတတ်တယ်နော်တင်းတင်းပေးတတ်တယ်သူဘာနဲ့သူကိုဥပမာပေးလဲဆိုတော့သူကမြို့သားပေါ့လေနော်အဲတောသားတယောက်ကမြို့လာတဲ့ခါကျတော့ဟိုဒီဒီမသွားတတ်ဘူးဆိုတော့မသွားတတ်တော့သူကခေါ်ခေါ်သွားတယ်အဲဥပမာကျန်းကန်နဲ့ပါတဲ့ဥပမာတင်ပြောမယ်ဆိုတော့ရှင်ဘီရင်ရှီလာတော့ရှင်မြင့်ရှီမရောက်ဘူးတော်ရင်သားကအဲ့တော့ဟိုရောက်ဘူးတဲ့မျိုးသားကခေါ်သွားမှတော်သားကရှင်မြင့်ရှီရောက်ရတယ်နော်အဲအဲ့ဒီလိုပဲဝိတက်ကခေါ်သွားတဲ့ခေါ်သွားတဲ့အတွက်ကြောင့်မို့အဲ့ဒီစိတ်ဟာအာယုံပေါ်သွားတယ်ဒါကြောင့်မို့အာယုံပါတဲ့နော်အာယုံတို့တင်ပေးခြင်းတဘောနော်တင်ပေးတယ်လို့သုံးတယ်အဲ့ဒါအဲ့ဒီဝိတက်ကိုအင်္ဂလိပ်လိုကြတော့ initial application လို့အဲ့လိုပြန်အမှန်နဲ့ initial application of mind ပေါ့ဒီကအစစွာနော်ဒီစိတ်ကိုအာယုံပေါ်တင်ပေးလိုက်တာဒီဟာဦးဇင်းတော့ပထမဘိုင်းဘိုင်းတော့ပြောပြီးနေပြီဝိတက်အကြောင်းကနော်ဟိုဇာတိကာတွေမှာတော့ပြောခဲ့ရဟုတ်တယ်မလားအဲ့ဒါကဝိတက်တပေါ့နော်နောက်တစ်ခုကပါတော့ဝိစာရာဝိသရကပါတယ်နော်အာယုံ၌တံပယုတ်တရားတို့ကိုသုံးသက်စေခြင်းတဘောသုံးသက်စေခြင်းတဘောဆိုတာအဲ့ဒီအာယုံပေါ်မှာပဲထက်ခါထက်ခါဖြစ်စေခြင်းတဘောလို့ဆိုလို့ဝိတက်ကတင်ပေးလိုက်တယ်အဲ့ဒီစိတ်အာယုံပေါ်ကိုရွယ်ဝဲနေအောင်ဆိုတော့ဟာအာယုံနဲ့ဆက်ဟနေအောင်ကတည်းကဝိသရကလုပ်ပေးတယ်နော်အဲ့ဒီလိုဝိသရရဲ့တဘောကတံပယုတ်တရားတို့ကိုအာယုံ၌သုံးသက်စေခြင်းတဘောဒါဝိတက်နဲ့ဝိသရကဒီဟာနှစ်ခုရဲ့အထူးကိုပထမပြီးတော့နားလည်ရမယ်ဟုတ်လားသူ့ကို sustained application လို့အဲ့လိုအင်္ဂလိပ်လိုပြန်နော်ဟုတ်တယ်ဟိုပထမဟာကို initial application ဒုတိယဟာကို sustained application အဲ့တော့ဝိတက်နဲ့ဝိစာရသူကတပြိုင်တည်းဖြစ်တာနော်စိတ်တစ်ခုမှတူဝိတက်ပြီးမှဝိဇာရဖြစ်တာမဟုတ်ဘူးဒီလိုပဲတကယ်နဲ့ဖြစ်တာဆိုတော့ဘယ်လိုလုပ်ပြီးတော့အထူးနားလည်အောင်လုပ်ရမလဲဘယ်လိုသိရမလဲဆိုတော့ခုနဥပမာလေးတွေနေရှိလာတာပဲနော်ဥပမာကခေါင်းလုံးတစ်ခုကိုတီးလိုက်တဲ့အခါမှာပထမအတန်ထွက်တယ်နော်ထွက်ပြီးတဲ့နောက်တစ်ခါဘာခေါ်လဲညီညီးတန်လို့ခေါ်တယ်နော်နောက်တန်ရှိအေးအဲ့တော့ဝိတက်ကဘာနဲ့တူလဲပထမတီးလိုက်လို့ထွက်လာတဲ့အတန်နဲ့တူတယ်ကြောင်ငုံနဲ့မြည်တော့တဲ့ဝိဇာရကနောက်ထပ်လိုက်ပြီးတော့ညီးတဲ့အတန်းနော်ဖလားတခုတီးကြည့်လိုက်ရင်သိတယ်ဟုတ်လားအဲအဲ့ဒီလိုဝိဇာရကနောက်လိုက်သဘောမျိုးသဘောလိုဖြစ်တယ်ပေါ့သူဖြစ်တာတော့တကယ်နဲ့သက္ခဏမှာဖြစ်တယ်နော်တနည်းအားဖြင့်ပြောမယ်ဆိုရင်တဲ့မြင့်ဟာကောင်းရင်ပြန်တက်ချင်တဲ့ခါကျတော့ပထမအတောင်ခတ်ပြီးတော့နည်းနည်းပေါ့နည်းနည်းသွားလိုက်ရသေးတယ်ဟုတ်လားပြီးတော့မှခါလေကောင်းကင်ပေါ်ထိုးတက်သွားပြီးတော့ဝဲနေအဲ့တော့ဝိတက်ကဘာနဲ့တူလဲဆိုရင်အဲ့ဒီထပြန်လာနေတယ်အတောင်ခတ်ပြီးတော့ပြန်လာနေတယ်ဝိဇာရကကောင်းကင်မှာဝဲနေတယ် ောက်တနည်းကတော့ပြားပဒုံးဟာဘရုမာကြာစီတို့စိုက်ထိုးသွားတာဟမ်ဝိတက်ကအဲ့ဒါနဲ့တူတယ်အဲ့ဒီကြာပေါ်ရောက်တဲ့ခါကျတော့အဲ့ဒီကြာပေါ်မှာပဲပြားကဟိုရင်ဝဲနေတယ်ပေါ့လေအဲ့ဒါဝိစာရနဲ့တူတယ်အဲ့ဒီလိုဝိတက်နဲ့ဝိစာရအထူးဒီလိုနားလည်အောင်လုပ်ရမယ်တဲ့နော်ညာသဘောတရားဆိုတာအလုံးသိမ်းပြီးတော့ဒီလိုဟာလေးနဲ့မှမမှတ်ရင်တော်တော်နားလည်ဖို့ခိုင်းရင်နော်။နောက်တစ်ခုရှိသေးတယ်။နောက်တစ်ခုကလည်းပါလဲဆိုတော့ဆိုပါတော့အခုဟိုခွက်တစ်ခုခုမဲနေလို့ပုတ်တက်ရှင်နဲ့ဆေးရှင်နဲ့ဆိုတော့လက်တစ်ဖက်နဲ့ကြာနေဆုပ်ကင်ဟုတ်လား။ပြီးတော့နောက်လက်တစ်ဖက်နဲ့ပုတ်ဆေးတယ်။အဝိတက်ကအဲဒီဆုပ်ကင်နဲ့လက်နဲ့တူတယ်။အဝိသရကပုတ်ပြီးလက်နဲ့တူတယ်။အဲအာယုံကိုတမျိုးစီသူနှဲနေကြတာပေါ့လေဟုတ်လားအာယုံတွေ့တယ်ဘူးတက်ကအာယုံမတင်ပဲဝိသရကအဲ့ဒီမှာအာယုံမှာနေတယ်နော်ကောင်းပြီအဲ့တော့ဝိတက်ကအာယုံတင်ပြီးတယ်ပြောတယ်ဒါပြန်ဝိတက်မရှင်တဲ့စိတ်တွေရှိသေးတယ်တက်ရပြီလို့လဲတဲ့နော်အခုနားထောင်ထားတဲ့အတန်းဆိုရင်ဝိတက်ပါမတာစိတ်ဟာအာယုံပေါ်ရောက်နိုင်မယ်ဆိုတဲ့အဓိပ္ပာယ်ရှိတယ်မဟုတ်လားเออถ้ามีวิตกะปะเก้งเสร็จดีสรติชู่ชู่สิทธิ์นี่มันไม่ရှင်มุเนาะเอ้าล่ะจะบาเลยสรวิตกะไม่ရှင်ในสิทธิ์เนี่ยบาเลยสรมีสิทธิ์จ้าสิทธิ์สะดิวิตกะไม่ရှင်ไอ้สิหึไอ้สิทธิ์เนี่ยเออถ้าจังแล้วสรมาลูลูกอายุเนี่ยดีอคันเนี่ยที่กันหมู่ก็อินแพกก็อาจี้ได้แต่จังหมู่ตูก็ติไปบ่ไม่รู้เด้ตูติไม่ไปบ่เนี่ยอลูลูกก็สิทธิ์ก็ยောက်ตินเนาะตูไม่รู้เอ้าจังหมู่อายุเนี่ยวุฒุที่กันหมู่အားကြီးတဲ့အတွက်ကြောင့်မို့ဝိတက်တင်ပေးစရာမလိုဘူးဒါကြောင့်မို့ဝိတက်အဲ့ဒီမှာမရှင်ဘူးဇံစိတ်တွေရှိသေးတယ်ဝိတက်မရှင်ဘူးဟုတ်တယ်မို့လားဒုတိယဇံစိတ်တတိယဇံစိတ်မှာဝိတက်မရှင်ဘူးအဲ့ဒါကြတော့ဇံရဲ့ပါပေါ့ဘာဝနာရဲ့အစွမ်းကြောင့်စိတ် will power ပေါ့ဟုတ်လားဝိတက်ကိုမလိုချင်တဲ့အဲ့ဒါကတော့ဒီယောဂီပုဂ္ဂိုလ်ကဝိတက်ကိုမဖြစ်စေချင်တာမပေါ်လာစေချင်တာအဲ तू မပေါ်လာစေချင်တော့ तू ဇံရတော့မပေါ်ဘူးပေါ့အေးအဲ့ဒါကြတော့ဟိုဝိတက်နဲ့တုန်းကသွားလာနေကြဖြစ်နေတော့ဟိုရင်းနှီးသွားတော့နောက်ဝိတက်မပါဘဲနဲ့သူအာယုံတက်နေတယ်ဆိုအတိပဲပေါ့လေဟုတ်လားခုနတော်ရင်သားဟာပထမတစ်ချိန်တော့မျိုးသားလက်ဆိုးပြီးနောက်ခါလေးလိုက်အောင်လားနောက်တစ်ခါကျတော့မင်းအရင်မကြည့်တော့ငါခဏသွားတော့ဟမ်ဟာအဲ့ဒီညီနဲ့သူကအာယုံကိုရောက်နေတယ်တဲ့စိတ်ဟာဟုတ်လားဟေးအဲ့ဒါကဝိစာရတဲ့ဟမ်အဲနောက်တစ်ခုကပါတော့အဒီမောခာတဲ့အဒီမောခာကိုဘမလူပါတယ်လေအာယုံကိုဆုံးဖြတ်ခြင်းသဘောဒါတည်းဒီအာယုံပဲဆိုတာပေါ့လေနော်ခိုင်ခိုင်မာမာဆုံးဖြတ်ခြင်းသဘောကိုအဒီမောခာဒါတော့နာမည်ချိုးမရှိတော့ decision နော်ဥစ္စာလားမအင်္ဂလိပ
်လ
ို sustained application ဟိုတခြားနာမည်လေးရှိသေးတယ်သူဒါကတော့ဒီတစ်ခုတည်းတယ်တော့မဟုတ်ဘူးတချို့ကလည်း discursiveThinking ဘာလို့လဲပဲသူသင်္သာရီဆော့အင်း sustained application ရပို့
ဆက်ရှိတယ
်အဲ့ဒါကပို့ပြီးတော့ချိမိတယ်ဟမ်ပို့ပြီးတော့ကောင်းတယ်အဲအဒီမောခာအာယုံကိုဆုံးဖြတ်ခြင်းတော့ခိုင်မြဲတယ်တဲ့နော်ဒါမှမဟုတ်သူ့ကိုဘာနဲ့နှိုင်းလဲဆိုတော့တကဒန်ကြီးပေါ့လေနော်ရှေးတော့ကတော့မြို့တကားဆိုတကဒန်ကြီးဆိုအကြီးကြီးခိုင်ခိုင်မာမာကြီးလို့ရတာပေါ့အဲ့အဲ့လိုတကဒန်ကြီးမျိုးခိုင်မြဲသလိုသူကလည်းပဲအာယုံမှာမတုံမလှုပ်ဒီအောင်လုံနိုင်တဲ့တရားအဒီမောခာဆုံးဖြတ်ချက်ဆုံးဖြတ်ခြင်းသဘောဝီရိယအဲ့လိုတ
စ်ခုတစ်ခုရဲ့အင်္ဂလိပ်လိုပြောထားလို့ပို့ပြီးတော့မ
ှတ်မယ်။အင်းလေဒီအရ decision ပဲ
decision
decision ပါအသိအထူးမရှိဘူးတော့ဝီရိယတမ်းပယုတ်တရားတွေကိုထောက်ပံ့ခိုင်စေခြင်းသဘောနော်ဝီရိယရှိလို့တမ်းပယုတ်တရားတွေကတီတီတန်တန်ဖြစ်နေတာဝီရိယယော့သွားတယ်နဲ့ဒီပြန်နဲ့အလုံးမလို့ချင်တော့ဘူးဟုတ်တယ်မလားအဲဒီတိုင်းပဲဝီရိယနော
်ဝီရိယ
သူ့ကို energy လို့ energy လို့လည်းပြန်တယ် effort လို့လည်းပြန်တယ် perseverance မဟုတ်ဘူ
းဟုတ်တာဆွဲ
perseverance ကဆွဲနော် effort energy ဝီရိယရှိရ
တယ် industrious ဖြစ်တယ်နဲ့မပြူ
တယ်တွေ့ရတယ်တွေ့တယ်သို့တော့ဒီမှာကတော့ဝီရိယကဒီဝီရိယကအခုပြောနေဝိရိယကနာစိတ်ထဲမှာဖြစ်တဲ့ဝိရိယအဲ့ဒီ तू ကဟိုတိုက်တွန်းတဲ့အတွက်ကြောင့်မို့ခန္ဓာကိုယ်ထလုပ်မယ်ဆိုတာနော်အဲ့ဒါကျတော့ကာယိကဝိရိယလို့ခေါ်တာရှိတယ်ဒါကတော့ခန္ဓာကိုယ်ရဲ့လှုပ်ရှားမှုပါပဲ ဝိရိယစိတ်တိတ်မဟုတ်ဘူးဝိရိယစိတ်တိတ်ကြောင့်ဖြစ်လာတဲ့ခန္ဓာကိုယ်ရဲ့အလုံးလုံးမှုတော့ကာယကဝိရိယလို့တော့ခေါ်တယ်ဒီမှာဒီမှာအခုဆိုလိုတဲ့ဝိရိယတော့နံဝိရိယစိတ်ထဲမှာရှိတဲ့ဝိရိယဒါကြောင့်မို့ဒီဝိရိယမပိုင်ရင်ဘာမှလုံးလုံးမဖြစ်ဘူးဟုတ်တယ်မလားတရားထိုင်တဲ့ခါလည်းပဲဝိရိယလေးနဲ့ဟာလုံးနေမှစိတ်ကအာယုံမောင်ရှိတာနွယ်ဟိုရောက်ဒီရောက်ရောက်တာဒါပြီးနည်းနည်းလေးပြုဆက်တဲ့ခါမှာစိတ်ကအာယုံမပြန်ရောက်လာဝိရိယလေးရောက်သွားရင်တခါတော့ရအောင်အဲ့လိုပေါ့
ဆရာ
ဒီဒီ
ဆရာတရားထိုင်တဲ့ခါမှာမှတ်ရမှာ
လားကိုကအမှန်ဟုတ်ပါဘူးလည်းထားမှာသူတခါတခါတိတိလာလိုက်ဒါလေးတွေကိုမြင်မလား
တိတိခါကိုမှ
တ်ဟုတ်တယ်သူသူကိုရှားနေဖို့မလိုဘူ
းမလိုဘူးနေတိုင်းကိုသုံးတယ
်နေတိုင်းနေတိုင်းဘောကမှလည်းဒါတွေအကုန်တွေ့နေအောင်
တွေ့ရတာခါမှာကိုကအနားစလို့ပေ
ါ့လုံးရဟိုတရားအထုတွေကမှတော့မလိုအောင်တရားအထုတွေကမှတော့ဒါလေးတိအောင်မှတ်တာပဲရှိတယ
်
analyze မလုပ်ဘူးYou do not speculate. You just be mindful. That way, you don't have to emphasize low. How long is it? Analyze low, man. You make judgments. So yeah, the distraction piece. Right. Mula kamtha ayongani bro. Desha yoga. Say go kamtha ayong mahwe. Tang ni nama cha chen lao. Right. Who yodi om sin sao? Mi na le we mi ne we ma le. Ma
le
ma le. Ma ma. Di le we ma le desha.အဒီအရင်မှာဘယ်ကလာတာဗာလို့မလဲဘာလေးနဲ့ပုံဆက်ထားတာဗာလို့မလဲဘယ်သွားမှာတော့ဒါဒီဘာမှမစင်စားဘူးအဲ့လိုဝိရိယနော်ပီတိတဲ့အဲ့ဒီပီတိကမခက်တာဒါကြောင့်မို့ဦးဇင်းကိုတပည့်တွေပြောတယ်မင်းတို့ပါဠိကိုလွတ်လို့ဘယ်တော့မှမရဘူးကွာလို့သူပြီးတော့မှစကားပြောရင်တုံးမို့ဘုဒ္ဓဘာသာအကြောင်းပြောရင်ဒီပီတိကိုအင်္ဂလိပ်လိုပြန်တဲ့နေရာမှာjoy လို့လည်းပြန်တယ်နော် happiness နော်နောက်တစ်ခုက zest နောက်တစ်ခုက rapture နောက်တစ်ခုက pleasurable interest အဲ့လိုအဲ့တော့
satisfaction attain
ကိုစိတ်ကျင်တဲ့ you felt you are satisfied ဒါလည်းမဆိုးအောင်နော်နေပြောအောင်ဟုတ်လားအဲ့ဒီလိုဖြစ်နေတဲ့တကြောင်မူပီတိကိုအင်္ဂလိပ်လိုတစ်လုံးနဲ့ပြန်လို့တော့မရတော့ဘူးတချို့ကလည်းပဲ happiness လို့ပဲပြန်သွားတော့တယ်ပီတိကိုတချို့ကလည်း joy လို့ပြန်တချို့ကလည်း rapture လို့ပြန်တယ်ဒါတော့ကောင်းပြီပီတိကဘာသဘောလဲအဲ့ဒါလေးလာစဉ်းစားရမယ်ပီတိကဘာလဲအာယုံကိုနှစ်သက်ခြင်းသဘောတဲ့နော်အာယုံကိုနှစ်သက်ခြင်းသဘောဆိုရတာဘာလဲဆိုတော့အာယုံကိုမခံစားဘူးနော် तू ကပီတိကခံစားရမှာမဟုတ်နှစ်သက်တယ်ဆိုမှလို့ခံစားရမှာမဟုတ်ခံစားတာဝေဒနာကခံစားတာပီတိကနှစ်သက်တာနော်ແລະຈົ່ມດີແນ່ໆແນ່ໆເລີຍໂຕກໍບໍ່ຕູທູທູທູທູຈາຕໍ່ລະກ້ວຍຍາຕໍ່ລະ
just
like ເອີ້ລະບາແນ່ອຸປະມາໄປດີເດປີຕິເນາະປີຕິແນ່ຕຸກຂະສໍວ່າຕຸກຂະສໍວ່າຊິໄປແດ່ຕຸກຂະສໍວ່າກະອະກ້ອງຂັນຊາລະເນາະຈັນຕາຂັນຊາແດ່ວິທະນາອັນນີ້ຫາກໍສັນຂັນຊາຫມູ່ໄປແດ່ປີຕິກະວິທະນາແດ່ບໍ່ປາຫູປີຕິກະຄົນນະ pleasurable interest ສໍວ່າແນ່ຕໍ່ໆນີ້ຊັດແດ່နှလုံးမို့လို့ရှိတော့ရှိတယ်ဒါမှမဟုတ်အဲ့ဒါပူကောင်းတယ်အဲ့တော့ဘာလဲဆိုတော့ကိုဒီပီတိနဲ့ဒုက္ခအထူးကိုပြောတဲ့နေရာမှာအရင်ပြောခဲ့ဘူးလို့ထင်တယ်ဟုတ်လားစိတ်ပိုင်းမှာပြောခဲ့ဘူးလားရှိရတယ
်
ဟင်အဲ့တော့လမ်းခီးသွားနေပြီတဲ့တဲခန္ဓာရဲခီးသွားတယ်ဟုတ်လားမောပန်ချိုးရီရတန်နေရထွက်နေဘယ်နှမရအိုစစ်လေးရှိပါမလဲပေါ့ဟုတ်လားအဲ့တော့လူတယောက်ကဒီရောနဲ့တွေ့တဲ့ခါကျတော့ပြောတယ်ဆိုတော့ဟာဟိုဘယ်နှတမိုင်လောက်ကျတော့ရှိတယ်ကွာရေလို့ပါလို့ရှိတယ်အဲ့ဒီကြားတဲ့အချိန်ကဆက်ပြီးတော့သူစိတ်ဟာinterest ဖြစ်သွားပြီနော်နှစ်သိမ့်မှုဖြစ်သွားပြီအဲ့ဒါပီတိအဲသွားဟိုအဲရှမ်းပြီးတော့ရေခမ်းကြီးမြင်မဲပေါ့လေဟုတ်လားသစ်ပင်တွေဘာတွေမြင်မဲပီတိပဲရှိသေးတယ်နော်အဲအဲ့ဒီရောက်လို့အာရေဘာတွေတောက်ချိုးသုံးစားပြီးတော့အေးလေးတစ်ပင်အောင်မှာပြုနေတဲ့အချိန်မှာဒါဒုက္ခအဲအဲ့ဒီလိုအဲ့ကြတော့ခံစားမှုဖြစ်သွားတော့ခံစားမှုမရောက်သေးခင်ဟာပီတိခံစားတဲ့ခါကျတော့ဒုက္ခဒါမင်းလို့နော်ပီတိနဲ့ဒုက္ခတကယ်နဲ့ဖြစ်တာလေဖြစ်ဖြစ်တဲ့စိတ်တွေအများကြီးရှိတယ်နော်အဲ့တော့သူ့သဘောလေးနဲ့သူပဲဒီ interest ဖြစ်ရုံကပီတိပဲဟုတ်လားဒုက္ခကသူခံစားလိုက်နော်အဲ့ဒီလိုအဲ့ဒီအာယုံကိုဒါမှမဟုတ်နှစ်သက်ခြင်းသဘောလိုပဲဘမလိုလဲအာဒီလိုပီတိဖြစ်နေတယ်ဘာလဲနဲ့ပြောရရှိမလားဒါလားတော့မဆိုးလောက်သဘောကျနေတာပေါ့နော
်
ညုံသဘောကျနေတာပီတိအဲ့ဒီပီတိကအမျိုးမျိုးရှိတယ်နော်ပီတိအမျိုးမျိုးရှိတယ်အမျိုးမျိုးမဟုတ်၅မျိုးရှိတယ်ကြောက်လာမသိပီတိ၅မျိုးစာဩငါတော့ပဲရှားပါ ပထမပီတိကတော့အသေးစားပီတိလေးပေါ့နော်ဟိုတရားထိုင်နေကောမှတွေ့တတ်တယ်နော်ဒါလေးရတယ်ဒီခါလေးတင့်နေဖြစ်ဖြစ်တော့တာလေးတွေရှိတယ်ဟိုကျက်တိဝဉ္ဉင်ထလို့ဟိုနာဖြစ်တရားဖြစ်တော့အဲ့ဒါပီတိတဘောနော်အဲ့လိုကျက်တိဝဉ္ဉင်ထယုံလောက်ကလေးဖြစ်တဲ့ပီတိမျိုးကတော့အငယ်စားပီတိပေါ့နော်ပြီးတော့နောက်တစ်ခုကတော့ကိုတုတဲ့နည်းနည်းပို့ပြီးတော့အာကြည့်တဲ့ပီတိအာခဏတခဏမြတ်တခဏမြတ်ပေါ့လေအဲဒီလိုတင့်နေတင့်နေဖြစ်တော်တဲ့ပီတိမျိုးရှိနော်ပြီးတော့ပါတော့ပြီးတော့နောက်တစ်ခုကအာဆိုင်းကြီးများဝုန်းနေအဲရိုက်နေတာမျိုးလို့ပေါ့လေအဲဒီလိုဖြစ်တဲ့ပီတိမျိုးတခုတည်းတခုပို့ပြီးတော့ဟိုကပြုတ်သွားတယ်အာအားကြီးသွားတယ်နော်နောက်ပီတိတခုတော့စမ်းတယ်နော်ထပြန့်နေတဲ့ပီတိမျိုးလေအဲ့ဒီပီတိဖြစ်ရင်လူထခုံနေတယ်ရွေ့သွားနေတယ်နော်ဥပ္ပိကပီတိလို့ခေါ်တယ်အဲ့ဒါရှိကတော့ဝတ္ထုတွေရှိတယ်ကုတော့မသိဘူးဟုတ်လားမိန်းကလေးတယောက်ဟာသူကဟိုပုံဝင်ရှိနေတော့အဲ့နေဖျားပွဲရှိတော့မိဘတွေပြောတယ်နင်မလိုက်ခင်နဲ့ပုံဝင်ရှိနေဖျားပွဲပေါ့သူတော့ဖះပွဲရတယ်ခါဆန်းလားဆိုတော့အဲ့ဒီဖះရှ िख ိုးနေတဲ့နေရာတွေသူကအရင်ကြီးကြားနေရတယ်ဒါသူကလည်းပဲဒါနာတရားရှိတဲ့မင်းကလေးဆိုတော့အဲ့ဒီအတန်လေးကြားရင်းနဲ့သူဖះကိုပဲအာယုံပြုတ်နေလိုက်တာပေါ့အဲ့လိုအာယုံပြုတ်နေလိုက်တာအဲ့ဒီပီတိပြုတ်တော့အဲ့ဒီပီတိအစွမ်းညာသူကဟာလေကောင်းကင်ပြန်ပြီးတော့ဟိုဖះကသူလူနေတဲ့အရင်ရောက်တယ်ဒါသူမိဘတွေရောက်တယ်လို့မဟန်နေဘယ်လိုလုပ်ပြီးဒီရောက်လာလဲဆိုတော့အဲ့လိုပြောပြတယ်ပီတိကအဲ့လိုခုန်နိုင်တယ်အဲ့တော့တရားထိုင်တဲ့အခါမှာအဲ့ဒီပီတိဖြစ်တဲ့အကြာကြီးတော့မခုံဘူးပေါ့လေတို့တို့ရွေ့နေထိုင်နေထိုင်ရကြီးနဲ့ဟိုရွေ့တော့ဒီရွေ့တော့လို့ဖြစ်တာရှိတယ်ဟာပီတိသဘောရှိတယ်နောက်တစ်ခုကတော့ဝါကွန်းစီဖြစ်တယ်လို့တကူလုံးကလည်းပြန့်နှံ့သွားတဲ့ပီတိမျိုးတဲ့နော်ဒါဖရဏပီတိလို့ပေါ့လေရှိတယ်ပီတိ၅မျိုးရှိတယ်အဲ့ဒီ၅မျိုးစလုံးလို့လို့ပဲတရားထိုင်ရင်လားပြီးလားကိုင်းကောင်းလာရင်ပေါ့လေအစားပဲရတော့မရသေးဘူးလို့ကြားလာတော့တွေ့လာနော်အဲပီတိတဲ့အဲ့ဒါနှစ်သက်ချင်းလို့ပဲဒါပမာလို့မှတ်ထားလိုက်ပေါ့နော်ပီတိနောက်တစ်ခုကပါတော့ဆန္ဒဆိုတာကပါတော့ဗမာစကားဖြစ်နေပါပြီဆန္ဒကတော့နော်ဗမာစကားထင်ကြလားဆန္ဒကဟဲ့အခုတော့သိနေရောဟာလားပါဠိစကားဗမာစကားမဟုတ်ဘူးကလားပြုလူကမျှသဘောတဲ့နော်လူလာခြင်းသဘောတဲ့ဒီပြုလူကမျှကလေး तू ကလောဘသဘောနဲ့နီးစပ်တယ်သို့တော်မတူဘူးဆန္ဒကကံကျင်ယုံမျှသဘောလေးဒါကောက်ကံကျင်တယ်ကောက်ချင်တယ်ဟုတ်လားယူရင်ယုံမျှသဘောလေးဒီစက်ကူပေါ်မှာတွေ့တံမှုမရှိဘူးညှိကမှုမရှိဘူးအဲ့ဒီလိုသဘောကိုဆန္ဒလို့လောဘနဲ့မတူဘူးနော်လောဘကြတော့ကိုညှိကပ်တွေ့တာမှုပါသွားပြီလူချင်းသွားလူချင်းတာဆိုရင်ညှိကပ်တွေ့တာမှုနဲ့ရှင်းသွားပြီဒီဆန္ဒကပြုချင်တာပြုလူကမျှကလေးခေါ်တယ်ဟိုသူတို့ဥပမာပြတာကတော့ဟိုလေးသမားပြည့်တဲ့ခါကျတော့မျှကောက်ပြီးတော့ဆွဲယူတာဟုတ်လားမျှယူတာဟာသူယူချင်ယုံမျှပဲဒီမျှပုံမှာဘာမှတို့တွေ့တာမှုမရှိဘူးပြစ်တော့မှာပဲ။အဲ့ဒီလိုဟာမျိုးကိုဆန္ဒလို့ဆိုတယ်။အဲ့ဒါခက်တယ်။ဆန္ဒကိုအင်္ဂလိပ်လိုပြန်တာ။အဲ့ဒီအင်္ဂလိပ်စကားကလည်းပဲတော်တော်လူကမသိဘူးလေနေတဲ့သုံးကနေတော့ condition လို့ပြန်တယ်။ condition condition မနော် design ရပါပဲ။ဒါပေမဲ့ဒီခုခေတ်ကပြောလိုက်ရင် design ရဆိုရင်တို့ကလောဘနဲ့ဘာပါလဲ။ဘာသာကြီးကိုယူသွားတယ်။အဲ့တော့ design လို့ပြောဖို့လည်းခက်တယ်။အဲသူတို့အင်္ဂလိပ်လိုပြန်လာတော့ condition လို့ပြန်တယ်။ဆန္ဒ။ဆန္ဒတဲ့။အဲကြောင့်ဆန္ဒနဲ့လောဘနဲ့မတူဘူး။နောက်လောဘတော့ကြတွေ့မှာဟုတ်လား
။လောဘပုံပြင်းတာ
။အဲလောဘကကန့်ကြီးမှုပါတယ်။ဆန္ဒကကန့်ကြီးမှုမပါဘူး။
ဒေါသပါလ
ို့။ဟမ်။ဒေါသကြောင့်မဟုတ်ဘူးဒါ။အဲ့ဒါလေ။အထက်ချင်းများတာကိုလေလောဘဟုတ်လား
။ greedy ကြီးတော့။အဲ
အဲ့ဒါကတော့ဆန္ဒကတော့ဒါပဲ။ဒါကြောင့်မို့ဆန္ဒကကုသိုလ်ဆန္ဒနော်။ အကုသိုလ်ဆန္ဒလည်းဖြစ်နိုင်တယ်မဟုတ်ဆိုသူအကုသိုလ်စိတ်မှလည်းရှင်းနိုင်တယ်သို့တော့ပါဠိမှာကြတော့ကိုဆန္ဒဆိုတဲ့စကားလုံးဟာတခါတလေဒီဆန္ဒကိုပဲဆိုလို့နော်တခါတလေကြတော့ကာမိဆန္ဒလို့ခေါ်တာရှိကာမဆန္ဒပေါ့ကာမိဆန္ဒလို့ခေါ်တဲ့ခါကျတော့လောဘနော်အတရားလိုလာတယ်တရားကျင့်မှုလိုခြင်းလိုအလိုရှိတယ်ဆိုတော့ဓမ္မဆန္ဒပေါ့ဓမ္မဆန္ဒပေါ့တရားဆန္ဒအဲ့ဒါကျန်တယ်သို့မဟုတ်ကုသလဆန္ဒအဲကုသိုလ်ကုသိုလ်ဘက်ကကောင်းတဲ့အလိုမကောင်းတဲ့ဘက်ကဟိုကာမဂုဏ်ဘက်ကပြောလိုက်ကြဆိုတော့ကာမဆန္ဒလို့ခေါ်တယ်နောက်ခါမှဟိုဇန်တို့တရားထိုင်တဲ့ခါတို့မှာပယ်ရမယ်និဝရဏတရားဆိုတဲ့အထက်မှာကာမဆန္ဒဆိုတာပါတယ်နောက်ကာမဆန္ဒဆိုတာဘာလဲဆိုလောဘပါဒါလောကီအာယုံကာမဂုဏ်ဒီမှာတွေ့တာနှစ်သက်နော်ညှိကပ်နေတာဟောဒါကာမိဆန္ဒလို့ခေါ်တယ်အခုဒီမှာတော့ဆန္ဒကတော့ညှိဟိုဘယ်ဘုတ်ပေါ့ဟာဟိုကုသိုလ်ပဲလည်းဖြစ်နေတယ်အကုသိုလ်ပဲလည်းဖြစ်နေတယ်ကောင်းပြီဒီစေတသိက်6ပါးကိုဘာလို့ခေါ်လဲပကိန်းစေတသိက်6ပါးတဲ့နော်ပကိန်းစေတသိက်ဆိုဘာလို့အဲရောရောနှုံနှုံရှင်တာရောနှုံရှင်တယ်ဆိုတော့မှတော့ရှင်တဲ့စိတ်မှရှင်တဲ့မရှင်တဲ့စိတ်မှမရှင်ဘူးဒါကိုပဲဆိုလိုတာပါပဲနော်ပြိုးပြွန်းရှင်တယ်လို့ရှင်းရစကားတုံးတယ်အဲပြိုးပြွန်းဆိုတာကလည်းဗမာလိုနားလည်းမအောင်ဟောအင်္ဂလိပ်လိုပြန်တော့ပကိန်းကိုသူက particulars လို့ပြန်တယ်နော်အဲ particulars တဲ့
ပကိန်
းဟုတ်တယ်ပကိန်းတပ်ပါစိတ်တဲ့ဒါရဏတော့ all common ပေါ့လေနော်command to all ပကိန်းစေတသိက်6ပါးကောင်းပြီအဲ့ဒီတပ္ပစိတ်တာဒါရဏစေတသိက်9ပါးနဲ့ပကိန်းစေတသိက်6ပါးနှစ်ခုပေါင်းလိုက်တဲ့73ပါးကိုအညတမစေတသိက်နော်အညတမစေတသိက်လို့ခေါ်တယ်ဒါဒီစေတသိက်73ပါးတဲ့နောက်ထပ်အကုသိုလ်စေတသိက်ဘယ်နှပါးလဲ14ပါးခံထားရလားလေပြီးတော့ပေါ့လေနော်အစိုးရဟိုဟိုအစတည်းကပြောထားကြတယ်ဟိုပြီးမြန်မြန်ပြီးဖို့ကိုဗရဏမထားဘူးလို့ဟုတ်လားနားလဲဖို့နဲ့ပြီးတော့ကလေးနဲ့မှန်လေးတော့ဟိုပြောပြီးတော့ကလေးကိုမှတ်မှတ်သားသားနဲ့နားလဲဖို့ဒါအရေးကြီးနော်ကြားလာတော့ကြားပြီးပြီပေါ့ဟိုအဆရာအလို့မဟုတ်ဘူးဥစဉ်တကယ်ကြီးပြောလို့ရှိရင်အဆရာအလို့မဟုတ်ဘူးဥစဉ်ဆိုတာလို့ပေါ့နော
်နားလဲသားဖို့အရေးကြီးတယ်
သမောဝင်မှလည်းမဟုတ်ဘူးဟုတ်တယ်မလားသမောဝင်ညာအဆုံးကျတော့သမောလုတ်ပြီးမှဆိုအကုသိုလ်စေတသိက်တစ်ဆက်လေးပါအကုသိုလ်စေတသိက်ဆိုတဲ့ကူကဒီစေတသိက်ကဘယ်စိတ်တည်းနဲ့ရှင်မလဲအကုသိုလ်စိတ်နဲ့ပဲရှင်မှာပေါ့နော်အေးအဲသူကြထူးလာပြီနော်ခွန်လာအကုအညာသမားစေတသိက်တုံးကတော့ကုသိုလ်နဲ့လည်းရှင်မယ်အကုသိုလ်နဲ့လည်းရှင်မယ်သို့မဟုတ်သောဘနာစိတ်နဲ့လည်းရှင်မယ်အာသောဘနာစိတ်နဲ့လည်းရှင်မယ်အခုဒီအကုသိုလ်စိတ်တွေတိတ်ကြတော့သူအကုသိုလ်စိတ်နဲ့သာရှင်တော့မယ်။နေကျင့်တော့တော့ပေါ့။ဟုတ်လား။အကုသိုလ်စိတ်ဘယ်နှပါးရှိတော့12ပါး။အဲ့ဒီအကုသိုလ်စိတ်12ပါးနဲ့သာသူတို့ကရှင်တော့ဒီ34ပါးက။ကောင်းပြီ။နံပါတ်1ခေါ်တာပေါ့လေ14ပါးပါတော့။မောဟကပါတော့။အာယုံဤတဘောမှန်ကိုဖုံးကွယ်ခြင်းတဘောနော်။တွေးဝေတယ်လို့လည်းသုံးတယ်နော်။တွေးဝေခြင်း။မောဟရဲ့တဘောကပါတော့။အာယုံကိုအမှန်တည်းမမြင်အောင်သူကဖုံးကွယ်ပေးတာ။နော်အာယုံရဲ့သဘောကိုဖုံးကွယ်ထားတယ်။ဆိုတော့မြတ်စွာဘုရားကအနိစ္စလို့ဟောထားတယ်။အဲ့ဒီအနိစ္စကိုအနိစ္စလို့မမြင်ဘူး။ဟုတ်လား။နိစ္စလို့မြင်အောင်သူကလှုပ်ပေးထားတယ်။အနိစ္စသဘောကိုဖုံးကွယ်ပေးထားတယ်။ဒုက္ခသဘောကိုဖုံးကွယ်ပေးထားတယ်။ဒီမောဟကြောင့်တတ္တဝါတွေဟာအမြင်မမှန်တာ။နော်။ဘာမှမြင်လိုက်မြင်လိုက်။သူကဖုံးပြီးသားဖြစ်ဖြစ်ထားတာ။သူကဖုံးထားတဲ့ခါကျတော့ဟိုအမှားကြီးမြင်နေကြတာ။နော်။ဒါကြောင့်မို့မောဟရဲ့သဘောဟာမောဟကိုမသိခြင်းလို့လည်းပြန်ကြတယ်နော်မသိဘူးဆိုတာဟာအမှန်အတိုင်းမသိတာနော်အမှန်တိုင်းမသိရင်အမှားသိတာပဲဟုတ်တယ်မဟုတ်လားအေးဒါကြောင့်မို့မောဟဟာအမှန်တိုင်းမသိတာလည်းဟုတ်တယ်အမှားသိတာလည်းဟုတ်တယ်အဲ့ဒါမောဟလို့ခေါ်နော်အာယုံဤသဘောမှန်ကိုဖုံးကွယ်ခြင်းသဘောအဲပဋိစ္စသမုပ္ပါဒ်နည်းနဲ့ပြောမယ်ဆိုရင်အဲတစ္ဆာလေးပါမသိအောင်ဖုံးကွယ်တာတော့နော်တန်တရာရဲ့ရှေ့အစွန်းနောက်အစွန်းစသည်အဲမမြင်အောင်ဖုံးကွယ်တာတော့ဒါတွေလည်းပါတာပေါ့လေနော်မောဟနောက်တစ်ခုကပါတော့အဟိရိကာတဲ့
မောဟ
ကို delusion ignorance ဆိုလည်းပြန်နိုင်တယ်အဟိရိကာတဲ့နော်ဒုစရိုက်မှမရှိချင်းတဘော အနုတ္တပကဒုစရိုက်မှာမကြောက်လန့်ခြင်းတဘောနော်ဒီနှစ်ခုကတထွေးထားရဆိုအဟိရိကဟိရိဆိုရှက်တာအဆိုတော့မအဲ့တော့အဟိရိကဆိုတော့မရှက်ဘူးနော်အနုတ္တပမှာဥတ္တပနောက်တွေ့လိမ့်မယ်ဒီဒီဟိုသောဘနာစေတသိက်တွေထဲမှာဥတ္တပဆိုတာလန့်ကြောက်တာအနုတ္တပဆိုတော့မကြောက်တာမလန့်ဒါဖြင့်မရှက်တာဘယ်မှမရှက်တာလေဒုစီရိုက်မှဒါကပါဠိ idiom လိုက်ပြီးတော့သုံးထားတာမဟုတ်ဒုစီရိုက်မှလို့သုံးတာဗမာလိုဆိုရင်ဒုစီရိုက်ကိုမရှက်တာလို့သုံးပြောရင်ပြောနော်တခါလေဖုန်းကြီးသုံးကပါဠိနောက်အကုန်လိုက်တာပါဠိကဒီနေရာမှာမှသုံးရမယ်ရှိဆိုဗမာလိုလို့မှသုံးလိုက်တော့လားဗမာနာကြတော့အဲ့ဒါတိတ်မဖြောင့်ဘူးဒါကတော်သေးတယ်နော်ဟိုကြောက်တယ်ဆိုတာကိုမှနဲ့သုံးတယ်။အဲပါဠိမှာမှသုံးရမယ်လို့ဆိုတော့ဘေးမှကြောက်တယ်။နော်။တေဘေးမှကြောက်တယ်။ဗမာလူကြီးကြီးမျိုးတေဘေးကိုကြောက်တာဟုတ်တယ်မလား။မှကြောက်တာ